ရှိရမနက်ခင်းဖြစ်ကြပါစေခင်ဗျာ VOA မြန်မာအတန်ကနေ2015ခုနှစ်အောက်တိုဘာလ22ရက်ကြာသပတေးနေ့မနက်ခင်းစီစဉ်နေကိုအမေရိကန်ပြည်အောင်စုဝါရှင်တန် DC ကနေမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းနိုမီတာ24 32နဲ့လိုင်းနိုမီတာ40တို့ကနေတိုက်ရိုက်တင်ဆက်ပေးပါရခင်ဗျာ
Serious challenges remain in both substance and process with regard to the elections. The denial of voting rights and the effective disenfranchisement of minority ethnic and religious groups especially
ဒီနေ့နားဆင်ရမယ့်သတင်းလောက်ရတဲ့မှာမြန်မာနိုင်ငံမှာအစွန်းရောက်မျိုးသားရေးဝါဒကြီးထွားနေတာနဲ့ပတ်သက်ပြီးကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးအကြံပေး Mr. Vijay Namiya ကပြောကြားသွားတာပါဟုတ်ကဲ့ခုဆက်လက်ပြီးသတင်းတွေကိုမနက်ခင်းအစီအစဉ်တွေကိုဆက်လက်ဒီစဉ်တက်ဆက်သွားမှာဖြစ်ပါတယ်ခင်ဗျာ
ကျမနန္ဒာချမဒီမနေ့သတင်းတွေကိုဦးဆက်မိုးဝေနဲ့အတူကြီးညာပေးပါမယ်ရှင်အနည်းငယ်များလာတဲ့ကမ္ဘာကြီးကိုဦးဆောင်ရမှာအမေရိကန်ပြည်ထောင်စုအနေနဲ့တနမန်ရေးချိုးဖောက်မှုတွေကိုတတ်ဆွန့်ဆန့်ပြဆက်လက်ချိုးဖောက်ရအောင်မှာဖြစ်တယ်လို့နိုင်ငံသားရေးဝန်ကြီးဟောင်းဖြစ်ခဲ့တဲ့ဟီလာရီကလင်တန်ကအောက်လွှတ်တော်ကြားနာပွဲမှာထပ်ဆိုသွားပါတယ်တခါမြန်မာနိုင်ငံရွေးကောက်ပွဲတွေဟာလွတ်လပ်ပြီးတရားမျှတမှုရှိလိမ့်မယ်ဆိုတဲ့အားတက်ဖွယ်ရိတ်လက္ခဏာတွေတွေ့နေရတယ်လို့အမေရိကန်အထက်လွှတ်တော်လူများစုခေါင်းဆောင်မစ်မက်ကော်နက်ကပြောဆိုလိုက်ပါတယ်ဒီသတင်းတွေအပအဝင်ဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုကြီးညာပေးမှာပါရှင
်ဟုတ်ကဲ့ပါခင်ဗျာမြန်မာနိုင်ငံမှာအစွန်းရောက်မျိုးသားရေးဝါဒကြီးထွားလာနေတဲ့ပတ်သက်ပြီးMr. Vijay Namiya ကပြောကြားချက်တွေကိုသတင်းစီလင်းအစီအစဉ်ပြီးမှအပြည့်စုံနားဆင်ကြရမှာဖြစ်ပါတယ်။အဲဒီနောက်မှာတော့အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားအပြစ်ခတ်ရစရေးသဘောတူညီချက်ရလိုက်ပြီးမြဲလက်မှတ်မထိုးသေးတဲ့အဖွဲ့တွေကြံနေသေးတဲ့အတွက်ရှစ်ဆက်ပြီးဘာတွေဖြစ်မယ်ဆိုတဲ့အခြေအနေနဲ့ပတ်သက်ပြီးတော့လည်းကြားဖို့ရှိပါတယ်။ဒါ့အပြင်ကရင်ပြည်နယ်မှာဖောက်လုသွားတဲ့အာရှအဝေးပြေးလက်မှတ်ကြီးတခြားဒေသခံတွေဘလို့အခက်အခဲကြုံနေရတယ်ဆိုတဲ့သတင်းနဲ့ဆူဒန်နိုင်ငံတောင်ပိုင်းမှာအစာရေးစာမလောက်ငါမှုအခြေအနေတွေကြုံရဖို့ရှိနေတယ်ဆိုတာကိုလည်းနားဆင်ရမှာပါ။ဒီအကြောင်းတွေပါဝင်ကျမ်းမာရေးကဏ္ဍတိုင်းရင်းသားသတင်းလွှာနဲ့ American Style Indian သုံးသင်ခန်းစာစတဲ့အပတ်စဉ်ကဏ္ဍတွေကိုခုမနက်မှနားဆင်ရဖို့ရှိပါတယ်ခင်ဗျာအခုသတင်းတွေကို
အနည်းငယ်များလာတဲ့ကမ္ဘာကြီးကိုဦးဆောင်ရမှာ American ပြည်ထောင်စုအနေနဲ့တန်တမာရေးချိုးဖောက်မှုတွေကိုတတ်ဆွန့်ဆန့်ပြဆက်လက်ချိုးဖောက်သွားရမှာဖြစ်တဲ့အကြောင်း American နိုင်ငံသားရေးဝန်ကြီးဟောင်း Hillary Clinton ကပြောကြားလိုက်ပါတယ်2012ခုနှစ်ကလီဗျားနိုင်ငံဘန်ဂါစီမြို့မှာအသေးပြောက်တွေကြုံခဲ့ရတဲ့American Council ဝင်ယုံတိုက်ခိုက်ခံရမှုအတွက် Republican တွေဦးဆောင်တဲ့အောက်လွှတ်တော် Committee တရက်ကကြားနာစစ်ဆေးရမှာဝန်ကြီးဟောင်းကပြောကြားသွားခဲ့တာဖြစ်ပါတယ်စက်တင်ဘာလ17ရက်နေ့တိုက်ခိုက်မှုမဖြစ်ခင်နဲ့တိုက်ခိုက်ခံရပြီးနောက်ပိုင်းကာလတွေမှာဝန်ကြီးဟောင်းရဲ့အခမ်းကဏ္ဍနဲ့ပတ်သက်လို့ကြာသပတေးနေ့ကအချိန်အတော်ကြာမေးခွန်းတွေနဲ့ရင်ဆိုင်ခဲ့ရတဲ့ Mrs. Clinton ကတော့သမ္မတကြီးခရစ်စတိုဖာစတီဗန်နဲ့နောက်ထပ်အမေရိကန်၃ယောက်တေဆုံးခဲ့ရတဲ့ကိစ္စကိုထိမ့်သိမ့်သိမ့်သိမ့်နဲ့ဖြေကြားသွားခဲ့ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့အနေရများတဲ့ကမ္ဘာကြီးကိုဦးဆောင်ရမှာဖြစ်တယ်လို့အမေရိကန်တန်တမန်တွေအနေနဲ့လည်းအနေရများတဲ့နေရာတွေမှာအမေရိကန်ကိုဆက်လက်ကိုစားပြုတာဝန်ယူကြရမှာဖြစ်တယ်လို့လည်းပြောကြားခဲ့ပါတယ်။ကြီးပြည့်စုံတဲ့လုံခြုံရေးမျိုးကိုဘယ်တော့မှရနိုင်မှာမဟုတ်ဘူးလို့လည်းသူကပြောဆိုသွားပါတယ်။အမေရိကန်ကိုကာကွယ်ဖို့အမေရိကန်ရဲ့အကျိုးစီးပွားနဲ့ဆန်တန်ဘိုးတွေရှေ့တန်းရောက်လာစေဖို့မလွဲတာမရှောင်တာအန္တရာယ်တွေကိုလည်းရင်ဆိုင်ကြရမှာဖြစ်တယ်လို့ပြောပါတယ်။စစ်သွေးကြွအဖြစ်တန်တရာရှိသူတွေကဘုံတွေတနက်တွေမော်တာတွေနဲ့အမေရိကန်ကောင်စစ်ဝင်ရုံးကိုကျူးကျော်တိုက်ခိုက်ခဲ့ကြတဲ့အတွက်ကမ္ဘာတစ်ဝန်းကအမေရိကန်ရဲ့ကြိုးပမ်းမှုတွေကိုရှော့ချပစ်မှာပစ်လို့မဖြစ်နိုင်ဘူးလို့လည်းသူကပြောဆိုသွားခဲ့ပါတယ်။
သမ္မတဘရက်ဥပမဟာပါကစ္စတန်ဝန်ကြီးချုပ်နဝတ်ရှရစ်ကိုကြာသပတေးနေ့သမ္မတအင်ပီရိုမှာကျူးဆိုလက်ခံတွေ့ဆုံပြီးတော့နှစ်နိုင်ငံကြားချစ်ကြည်ရေးပုံမခိုင်မအောင်လှုပ်ဆောင်ဖို့ထပ်မံပြီးတော့ဂရုပြုလိုက်တယ်လို့အာဖဂန်နစ္စတန်နိုင်ငံအတွင်းညဉ့်ညံရေးကြားဝင်ဆောင်ရွက်ပေးဖို့အတွက်မျှော်လင့်ကြောင်းပြောဆိုလိုက်ပါတယ်။အင်ပီရိုသမ္မတရဲ့ရုံးခန်းကနေထွက်လာတဲ့ခေါင်းဆောင်နှစ်ဦးဟာရပ်တန့်နေတဲ့အာဖဂန်နစ္စတန်နိုင်ငံအတွင်းကညဉ့်ညံရေးဆွေးနွေးဖို့တတ်မှတ်တဲ့အချိန်ကာလမကြေညာခဲ့တယ်လို့ထူးထူးခြားခြားလှုပ်ဆောင်တဲ့အကြောင်းလဲမပါရှိခဲ့ပါဘူး။သူတို့ဆွေးနွေးကြတဲ့အထက်မှာအဓိကအကြောင်းအရာတွေမှာပါလာတာကတော့ပါကစ္စတန်နိုင်ငံရဲ့နျူကလ িয়ার လက်နက်ထုတ်လုပ်မှုအပေါ်စိုးရိမ်နေတဲ့ကိစ္စပါဝင်ပါတယ်။ခေါင်းဆောင်တို့ဟာနှစ်နိုင်ငံကြားကုံသွေးရေးတန့်ရှင်းတဲ့စွမ်းရည်ထုတ်လုပ်မှုအမျိုးသမီးတွေအတွက်ပညာရေးအဆရှိတာတွေကိုဆွေးနွေးခဲ့ကြတယ်လို့ဆိုပါတယ်။အမေရိကန်ပြည်ထောင်စုနဲ့ပါကစ္စတန်နိုင်ငံတို့ရဲ့ဆက်ဆံရေးအတွန့်ရှိခိုင်မြဲခဲ့တယ်ဆိုတာသိတာထင်ရှားပါတယ်။အကြောင်းအရာအများပြားလဲအတူပူးပေါင်းဆောင်ရွက်ခဲ့ပါတယ်အခုလိုတွေ့ဆုံကြရတဲ့အခွင့်အရေးကိုအသုံးချပြီးတော့ပါကစ္စတန်နဲ့အမေရိကန်ပြည်ထောင်စုတို့ကြားပုံမလေးနဲ့တဲ့ဆက်ဆံရေးရရှိစေနိုင်လိမ့်မယ်လို့သမ္မတဥပမာကပြောဆိုခဲ့ပါတယ်။ဝန်ကြီးချုပ်နဝတ်ရှရစ်ကလည်းပါကစ္စတန်နဲ့အမေရိကန်ပြည်ထောင်စုတို့ကြားဆက်ဆံရေးထူထောင်ခဲ့တာနှစ်ပေါင်း80ကျော်ပြီဖြစ်ပြီးကျွန်တော်တို့အနေနဲ့ရှေ့ဆက်ပြီးတော့ပုံမခိုင်မာအားကောင်းသွားအောင်ကြိုးပမ်းဆောင်ရွက်ပါမယ်လို့ပြောဆိုခဲ့ပါတယ်ခင်ဗျာ
အမေရိကန်နဲ့အီရတ်ကကတ်တပ်ဖွဲ့ဝင်တွေရဲ့ ပူးတွဲကယ်ဆယ်မှုစစ်ဆင်ရေးအတွင်း IS စစ်သွေးကြွရီကွန်မြတ်မဲ့အခြေအနေနဲ့ရင်ဆိုင်နေရတဲ့တစားကန်80လောက်လွတ်မြောက်ခဲ့ပေမယ့်အီရတ်မြောက်ပိုင်းကတိုက်ပွဲအတွင်းအမေရိကန်စစ်သားတအူးအပြင်းထန်ဒဏ်ရာရရှိခဲ့ပြီးသေဆုံးသွားတဲ့အတွက်အစိုးရတွေကိုနှိမ်နင်းနေတဲ့တစ်နှစ်နီးပါးကြာစစ်ဆင်ရေးအတွင်းမှာပထမဆုံးအမေရိကန်စစ်သားတအူးသေဆုံးမှုလည်းဖြစ်ခဲ့ရပါတယ်American နဲ့ Iraq Peshmerga တပ်ဖွဲ့တွေကြောင့်လွတ်မြောက်လာခဲ့တဲ့တစားကန်တွေကိုတော့ IS အကျဉ်းထောင်တစ်ခုမှဖမ်းဆီးထားခဲ့တာဖြစ်တဲ့အကြောင်း American စစ်ဌာနချုပ်ပန်တဂွန်အရာရှိတွေကပြောဆိုပါရတယ်။တစားကန်တွေဟာအစုလိုက်အပြုံလိုက်ကွမျက်ခံရတော့မဲ့အနေရနဲ့ကြုံနေပြီဆိုတဲ့သတင်းကိုရရှိခဲ့တာကြောင့်အခုလိုဝင်ရောက်စီးနင်းပြီးတော့ကယ်ဆယ်ခဲ့တာဖြစ်တယ်လို့လည်းကြေညာချက်မှာပြောဆိုထားပါရတယ်။ကဲဆယ်ရေးစီစဉ်မှာဒါဇင်နဲ့ချီတဲ့ cut နဲ့ American တပ်ဖွဲ့ဝင်တွေပါဝင်ခဲ့တယ်လို့လည်း American အစ်မြင့်ကာကွယ်ရေးအရာရှိတဦးကပြောဆိုတဲ့အကြောင်း VOA ပန်တဂွန်သတင်းတော် Colorback ကသတင်းပေးပို့ခဲ့ပါတယ်။ cut data အစိုးရနဲ့ပူးပေါင်းညှိနှိုင်းပြီးတော့ကဲဆယ်ရေးအစီစဉ်ကို American တပ်ဖွဲ့တွေအောင်မြင်မြင်ဆောင်ရွက်နိုင်ခဲ့တာဖြစ်တယ်လို့ IS စစ်သွေးကြွအဖွဲ့နဲ့ပတ်သက်တဲ့အရေးကြီးတဲ့ထောက်လှမ်းရေးသတင်းတွေကိုလည်းသိမ်းဆည်းရမိခဲ့တယ်လို့ပြောပါတယ်။ကဲတင်နိုင်ခဲ့တဲ့တစားကန်80ထဲမှာတော့လုံးလုံးIraq လုံခြုံရေးတပ်ဖွဲ့ဝင်20လောက်ပါဝင်ခဲ့ပါတယ်။ Iraq တပ်ဖွဲ့တွေက IS အဖွဲ့ကအကြမ်းဖက်သမား5ယောက်ကိုဖမ်းဆီးခဲ့ပြီးတော့နောက်ထပ် IS အကြမ်းဖက်သမားတော်တော်များများလည်းသေဆုံးခဲ့တယ်လို့ American ရဲ့ကြေညာချက်မှာဖော်ပြထားပါတယ
်။ Israel နဲ့ Palestine တို့ကြားပြင်းထန်တဲ့အကြမ်းဖက်မှုတွေလျှော့ချနိုင်မှုအတွေ့အဖြစ်တရက်တွေ့ရှိနိုင်တယ်လို့ American နိုင်ငံသားရေးဝန်ကြီး John Kerry ကထိန်းသိမ်းပြောကြားလိုက်ပါတယ်။ Israel ဝန်ကြီးချုပ် Netanyahu နဲ့ကြားသာဝတ်နေတဲ့ကဘာလင်မြို့တော်မှာ၄နာရီလောက်တွစ်ဆုံခဲ့ပြီးတဲ့နောက်လာမယ့်ရက်အတွင်းမငြိမ်သက်မှုတွေကိုရပ်တန့်စေမယ်ဆိုတဲ့အကြံပြုချက်တစ်ခုကိုတချို့ကိုတင်ပြနိုင်မှာဖြစ်တယ်ဆိုပြီးတော့မစ္စတာကယ်ရီကပြောဆိုခဲ့ပါတယ်။အဲ့ဒီလိုအဆိုပြုချက်တွေဟာပါလက်စတိုင်းတမရဖြစ်တဲ့မာမုဒ်အဘတ်စ်ဂျော်ဒန်ဘီယင်အဗ်ဒူလာနဲ့အိမ်မန်မြို့တော်မှာစနေနေ့ကတွစ်ဆုံခဲ့စဉ်သူတင်ပြဖို့စီစဉ်ထားတာဖြစ်တယ်လို့ဆိုပါတယ်။အနည်းဆုံးအစ္စရေးရှိအောင်တဲ့ပါလက်စတိုင်း90လောက်တည်ဆုံးခဲ့ရပြီးတော့အကြမ်းဖက်မှုရပ်တန့်နိုင်မှုအတွက်ခိုင်မာတဲ့လုံဆောင်ချက်တွေကိုချမှတ်ကြဖို့တိုက်တွန်းရင်းအစ္စရေးနဲ့ပါလက်စတိုင်းတို့အပြင်းထန်ထိုးနှက်တိုက်ခိုက်နေကြတာတွေကိုလည်းထားခဲ့ဖို့အတွက်တင့်ပြီးဆိုပြီးတော့မစ္စတာကယ်ရီကတိုက်တွန်းပြောဆိုလိုက်ပါတယ်ခင်ဗျာ
ယူအမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA ကနေတောက်ကြနေမတဲ့သတင်းတွေကိုဆက်ပြီးတော့ကြေညာနေပါတယ်ရှင်။American အထက်လွှတ်တော်လူများစုခေါင်းဆောင် Mitch McConnell ကမြန်မာနိုင်ငံရွေးကောက်ပွဲအပေါ်သူ့ရဲ့အမြင်ကိုမကြသေးခင်နိုင်ပိုင်းအတွင်းကပဲ American ပြည်ထောင်စုအထက်လွှတ်တော်မှာပြောကြားသွားခဲ့ပါတယ်
။ On November the 8th, just a few weeks away, the people of Burma will hold national elections.
ဒီရွေးကောက်ပွဲဟာလွတ်လပ်ပြီးတရားမျှတမှုရှိလိမ့်မယ်ဆိုတဲ့အတက်ဖွဲ့ရိတ်လက္ခဏာတွေတွေ့နေရပါတယ်။ဒါပေမဲ့အခက်အခဲဖြစ်လာနိုင်တဲ့အချက်တွေလည်းရှိနေပါတယ်။ဖွဲ့စည်းပုံပြင်ဆင်ရေးကိုစစ်တပ်ကဗီတိုသုံးပယ်ချခဲ့ပါတယ်။ဒါဟာဒီမိုကရေစီဖော်ဆောင်ရေးအတွက်တကယ်စိတ်ပိုင်းဖြတ်ထားတာဟုတ်ရဲ့လားလို့မေးစရာဖြစ်နေပါတယ်။မျှော်လင့်ချက်တွေတော့ရှိနေပါသေးတယ်။ဒီရွေးကောက်ပွဲကဘာတွေပေါ်ထွက်လာမလဲဆိုတာကိုစောင့်ကြည့်နေပါတယ်လို့အမေရိကန်အထက်လွှတ်တော်လူများစုခေါင်းဆောင် Mitch McConnell ကပြောကြားသွားခဲ့ပါတယ်ရှင်။အတိတ်ဒေသကစစ်အခြေစိုက်စခန်း၄ခုနဲ့အတူကျူရိုင်းကျွန်းတွေပေါ်မှာစစ်စခန်းတစ်ခုကို2018နောက်ဆုံးထားပြီးတော့တိစောက်သွားမှာဖြစ်တဲ့အကြောင်းရုရှားကာကွယ်ရေးဝန်ကြီးကပြောဆိုလိုက်ပါတယ်။နယ်စပ်ကာကွယ်ရေးအတွက်လိုအပ်တဲ့ပစ္စည်းကိရိယာတွေအပါအဝင်ကျွန်းပေါ်မှာခင့်မိတဲ့စစ်အခြေစိုက်စခန်းကြီးတစ်ခုရုရှားစစ်တပ်ကထားရှိဖို့စီစဉ်နေတယ်လို့ဝန်ကြီးစာကီရွှိုက်ကူကရုရှားသတင်းဌာနကိုကြားသာပြတင်းတွေကပြောဆိုခဲ့ပါတယ်။ရုရှားက Nova Civic ကျွန်းစုတွေကခေါတယ်နီကျွန်းတွေပေါ်မှာအကြီးဆုံးစခန်းနဲ့အတူစခန်းတိတ်တချို့တိစောက်နေတာပြည်စည်းကနီးပြီလို့ဝန်ကြီးရွှိုက်ကူကပြောဆိုခဲ့ပါတယ်။ကိုပိုင်အုတ်ချုပ်ခွင့်ရချုပ်ချီဒေတာရဲ့အရှိတ်ဘက်ကန်ယိုတန်ကရှမစ်အငူနဲ့ချုပ်ချီဒေတာရဲ့အရှိတ်မြောက်တလျှောက်မှာတည်ရှိတဲ့ဝရန်ဂဲကျွန်းတွေပေါ်မှာစစ်စခန်းတွေထားရှိမှာဖြစ်တယ်လို့စစ်စခန်းတွေထားရှိမှာဖြစ်တယ်လို့လည်းရုရှားကာကွယ်ရေးဝန်ကြီးကပြောဆိုခဲ့ပါတယ်။
စစ်မဲ့ဖြစ်ပေါ်နေတဲ့ဆူဒန်နိုင်ငံတောင်ပိုင်းကညီညွတ်ရေးပြည်နယ်အတွင်းမှာလူပေါင်း 3,000 လောက်ဟာအစားအစာပြတ်တက်မှုနဲ့ကြုံကြရပြီးတော့အသက်ဘေးအန္တရာယ်ကြုံရမယ့်အနေအထားမျိုးမှာရောက်နေတယ်လို့အစီရင်ခံစာတစ်ခုမှာဖော်ပြထားပါတယ် IPC ဆိုတဲ့သုံးသပ်ချက်အစီရင်ခံစာမှာကမ္ဘာစားနပ်ရိက္ခာအစီအစဉ် WFP ကမ္ဘာစားနပ်ရိက္ခာနဲ့စိုက်ပျိုးရေးအဖွဲ့ WFO ကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ UNICEF တို့ကနေပြီးတော့အခုလိုသတိပေးလိုက်တာဖြစ်ပါတယ်။နှစ်နှစ်ကြာဖြစ်ပွားနေတဲ့ပြည်တွင်းစစ်ပဋိပက္ခကြောင့်ပြည်သူတွေဟာကပ်ဘေးနဲ့ကြုံကြရအောင်တွန်းပို့နေတယ်ဆိုပြီးတော့လည်းအဲ့ဒီအဖွဲ့အစည်းကပြောဆိုလိုက်ပါတယ်ခင်ဗျာ
။တရုတ်ပြည်ကွန်မြူနတီပါတီကအလွန်ကျွံတောက်စားမှုတွေနဲ့ Golf ကစားတာမလုပ်ဖို့ပါတီဝင်တွေကိုတားမြစ်တဲ့စီးမြင့်သစ်တွေထုတ်ပြန်လိုက်ပါတယ်။အာနာယပါတီရဲ့နိုင်ငံရေးရာဘျူရိုကဒီလာစမ်းပိုင်းမှာစီကန်းသစ်တွေကိုထုတ်ပြန်ခဲ့တာဖြစ်တယ်လို့တရုတ်ဆိုရပိုင်းစင်ဝါသတင်းကဆိုပါတယ်။အချင်းပြတ်ခြားစားမှုတွေကိုစန့်ကျင်ရေးလှုပ်ရှားမှုတွေနောက်ပိုင်းပါတီနဲ့မကိုက်ညီတဲ့လက်ရှိစီးမြင့်တွေကိုကြိုးပမ်းမှုရဲ့တစိမ့်တစ်ပိုင်းလည်းဖြစ်တဲ့အကြောင်းစင်ဝါသတင်းမှာဖော်ပြထားပါတယ်။
အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီရဲ့ဝန်ကြီးအဖွဲ့ဝင်တဦးဟာဇက်နှင့်ကလေးငယ်နှစ်ဦးကိုအရှင်လက်လက်မီးရှို့ခံရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့အိန္ဒိယနိုင်ငံရဲ့ကွဲပြားတဲ့လူအလွှာတွေကြားမှာတင်းမာမှုဖြစ်အောင်စွပေးခဲ့တယ်ဆိုပြီးတော့ဆွတ်ဆွဲခံနေရပါတယ်။ဒီဖြစ်ရပ်နဲ့ပတ်သက်ပြီးတော့ကွေးတကောင်ဂဲပေါက်ခံခဲ့ရတဲ့အတွက်အစိုးရကိုအပြစ်မတင်သင့်ဘူးဆိုပြောဆိုတဲ့အတွက်အငြေတန်းနိုင်ငံသားရေးဝန်ကြီး VK စင်းဝေဖန်ခံနေရတာဖြစ်ပါတယ်။ကွေးတကောင်ကိုဂဲနဲ့အပေါက်ခံရတဲ့ကိစ္စမျိုးကအစိုးရကိုအပြစ်မတင်သင့်ဘူးဆိုပြီးတော့လည်းကြာတာပတင်းတွေကသတင်းတောက်တွေကို Mr. စင်းကပြောဆိုခဲ့ပါတယ်။ခွဲခြားနှိမ်ချဆက်ဆံရင်းခံရတဲ့အိန္ဒိယနိုင်ငံရဲ့ဇက်နေနေကိုခွေးနဲ့နှိုင်းရှင်ပြီးတော့ပြောဆိုခဲ့တယ်ဆိုပြီးတော့အတိုက်ခံတွေကသူ့ကိုဆွဆွဲနေကြပါတယ်ခင်ဗျာ
။ထိပ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်နန္ဒာချမ်းနဲ့ဦးစံမိုးဝေတို့ကကြီးညာခဲ့ကြတာဖြစ်ပါတယ်။အစီအစဉ်အစပိုင်းမှာဆက်ချုပ်ရွေးမှုရှိခဲ့တဲ့အတွက်တောင်းပန်ပါတယ်ခင်ဗျာ။ခုဆက်လက်ပြီးတော့သတင်းဆောင်မတွေကိုအလှည့်ပေးပါစေ။မြန်မာနိုင်ငံမှာအစွန်းရောက်အမျိုးသားရေးဝါဒကြီးထွားလာနေတာကိုတနိုင်ငံလုံးအတိုင်းအတာနဲ့တွေ့နေရပြီးဒါဟာမကြာခင်မှာကျင်းပဖို့ပြင်နေတဲ့ရွေးကောက်ပွဲအတွက်လုံခြုံစိတ်ချမှုကိုထိခိုက်စေနိုင်တယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကြံပေး VJ နမ်မြာကပြောကြားခဲ့ပါတယ်။အောက်တိုဘာလ22ရက်နေ့ကနယူးယောက်ကုလသမဂ္ဂရုံးချုပ်မှာလူမှုရေးလူအခွင့်အရေးနဲ့ယဉ်ကျေးမှုဆိုင်ရာတတိယကော်မတီရှေ့မှောက်မှာမြန်မာနိုင်ငံရဲ့လူအခွင့်အရေးအခြေအနေကိုတင်ပြတဲ့အချိန်မှာသူကဒီလိုပြောကြားခဲ့တာပါ။အပြည့်စုံကိုဒေါခင်မျိုးသက်ကပြပေးမှာ
မြန်မာနိုင်ငံရဲ့လက်ရှိအခြေအနေတွေနဲ့ပတ်သက်ပြီး2014ခုနှစ်ဩဂုတ်လကနေ2015ခုနှစ်ဩဂုတ်လအတွင်းဆန်းစစ်ချက်တွေကိုကုလသမဂ္ဂအတွင်းမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကြံပေး VJ နမ်ဘီယာကအစိုးရခန်းစားတင်သွင်းရမှာနိုဗ ెంబ ာလ10ရက်ကျင်းပဖို့လုပ်နေတဲ့ရွေးကောက်ပွဲနဲ့ဒီမိုကရေစီလုပ်ငန်းစဉ်တွေနိုင်ငံတွင်းကကွဲပြားနေတဲ့အတိုင်းဝိုင်းနဲ့လူခွင့်ရဲ့အခြေအနေတွေအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်တွေကြားငြိမ်းချမ်းရေးဆွေးနွေးပွဲနဲ့ပတ်သက်ပြီးအပိုင်း၃ပိုင်းခွဲပြီးတင်ပြခဲ့တာဖြစ်ပါတယ်။မကြာခင်ကျင်းပရမယ့်ရွေးကောက်ပွဲတီတီငြိမ်ငြိမ်ကျင်းပနိုင်ရေးကိုထိခိုက်စေမယ့်အမုန်းစကားပြန့်ပွားနေတာနဲ့အစွမ်းရောက်အမျိုးသားရေးဝါဒနိုင်ငံတွင်းကြီးထွားလာနေတာကိုစိုးရိမ်တကြီးတွေ့နေရတယ်လို့မစ္စတာနမ်ဘီယာကပြောပါတယ်
။ The rising influence of ultra-nationalist elements and the spread of anti-Muslim
ဆိုရင်အမျိုးသားရေးဝါဒနဲ့မွတ်စလင်ဆန့်ကျင်ရေးကြီးမားလာမှုတွေနဲ့အတူအမုန်းစကားတွေပြန်ပွားလာနေတာအတွက်အထူးစိုးရိမ်ပါတယ်အထူးသဖြင့်ရခိုင်ဒေသမှာတွေ့နေရပါတယ်ကုလသမဂ္ဂရဲ့လူခွင့်ရေးကိုယ်စားလှယ်မစ်ယန်ဟီလီကိုဒီနေ့အစောပိုင်းမှာစော်ကားပြီးပြောခဲ့တဲ့အတွက်နိုင်ငံတကာကပေါ်ပေါ်ထင်ထင်ရှုတ်ချပစ်တင်တာတွေခံခဲ့ရပါတယ်နိုင်ငံတွင်းမှာတချို့ဘာသာရေးအဖွဲ့အစည်းတွေကခေါင်းဆောင်တွေကိုယ်တိုင်ကကိုယ့်ဘာသာရေးကိုထိခိုက်စေတဲ့အပြုအမူအပြောအဆိုတွေလှုပ်ဆောင်နေတာကိုတွေ့ရသလိုပြည်ကြဲလာအတွင်းအမုန်းစကားပြန်ပွားလာတာကိုတနိုင်ငံလုံးအတိုင်းအတာနဲ့တွေ့လာရပါတယ်ဒါဟာစိတ်ချလုံခြုံမှုရှိတဲ့ရွေးကောက်ပွဲဖြစ်စေမယ့်အလားအလာကိုထိခိုက်စေပါတယ်။ဒါအပြင်2008ဖွဲ့စည်းပုံကဘာသာရေးကိုအဆုံးမချရဘူးလို့ချက်မှတ်ထားတာမို့ဒါကိုပါတီနိုင်ငံရေးသမားတွေနဲ့ဖုံးနှော်ကြီးတွေပါမကြံလိုက်နာဖို့လိုပြီးတကယ်လို့မလိုက်နာခဲ့ရင်ရွေးကောက်ပွဲကိုထိခိုက်စေနိုင်တဲ့အပြင်လူအဖွဲ့အစည်းအတွင်းပါတည်ငြိမ်မှုကိုပြတ်ပြားစေနိုင်ပါတယ်
။ပါတီပေါင်း90ကျော်ပါဝင်ရှင်ပြိုင်မဲ့ရွေးကောက်ပွဲအတွက်နိုင်ငံတကာအဖွဲ့တွေနဲ့ပြည်တွင်းစောင့်ကြည့်သူတွေကိုရွေးကောက်ပွဲကော်မရှင်ကစောင့်ကြည့်လေ့လာခွင့်ပြုထားပြီးပွင့်လင်းလွတ်လပ်မှုရှိစေဖို့အတက်နိုင်ဆုံးစ조사နေတာတွေ့ရတာမို့ကျေနပ်ပေမဲ့ရွေးကောက်ပွဲနဲ့ပတ်သက်ပြီးစိန်ခေါ်မှုတွေကတော့ကြီးကြီးမားမားရှိနေသေးပဲလို့လည်းပြောပါတယ
် Serious challenges remain in both substance and process with regard to the
ရွေးကောက်ပွဲနဲ့ပတ်သက်ပြီးအနှစ်သာရပိုင်းမှာရောလုပ်ငန်းစဉ်မှာပါစိန်ခေါ်မှုကကြီးကြီးမားမားရှိနေသေးဆိုတာကိုတွေ့ရပါတယ်မဲပေးခွင့်ပယ်ချရုပ်သိမ်းတာတွေတွေ့နေရပြီးဒါဟာလူနည်းစုတွေနဲ့ဘာသာရေးအဖွဲ့တွေအထူးသဖြင့်ဂျလိုင်လာတုန်းကယာယီလက်မှတ်ထုတ်ပေးတာကိုပြန်ရုပ်သိမ်းတာဟာတကယ့်ပြဿနာတရားဖြစ်နေတာပါတချို့မြို့နယ်တွေမှာဆိုရင်ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မဲ့လူတွေကိုသေသေးချာချာမစီစေးပဲဝင်ပြိုင်ဖို့လူအချက်တွေနဲ့မကိုက်ညီဘူးဆိုပြီးပယ်ချခဲ့တာတွေ့ရပါတယ်။ဒါဟာလူနည်းစုအမတ်တွေအထူးသဖြင့်မွတ်စလင်တွေကိုထိခိုက်စေပါတယ်။ရွေးကောက်ပွဲကော်မရှင်ကတချို့ကိုပြန်ပြီးပြင်ပေးမယ်ဆိုပေမဲ့စနစ်ကျမှုမရှိတဲ့အတွက်အမတ်တော်တော်များများရွေးခံပိုင်ခွင့်မရခဲ့ရပါဘူး
။ မြန်မာနိုင်ငံဟာ2011ခုနှစ်ကစပြီးပြည်ပြင်ပြောင်းလဲမှုတွေလုပ်နေတာတခါတလေမှအားနည်းတာတွေ့ရပေမဲ့နိုင်ငံတကာအသိအမှတ်ပြုဒီမိုကရေစီစံနှုန်းတွေနဲ့အညီပြည်ပြင်ပြောင်းလဲမှုတွေကိုပုံမှန်ဆက်ပြီးလုပ်နေတာတွေ့ရတယ်လို့ဆိုပါတယ်။ဒါပေမဲ့လူခွင့်ရဲ့အခြေအနေကလည်းတိတိတသားတိုးတက်လာတာမတွေ့ရဘူးလို့ဆိုပါတယ
်။ Despite the progress recorded on various fronts in the past year however
ပြည်ထောင်စုနေထိုင်မှနေရာအတော်များများမှာတိုးတက်မှုတွေရှိခဲ့တယ်ဆိုပေမဲ့လူခွင့်ရဲ့အခြေအနေကစိတ်မထူတာကိုမြင်သာပါတယ်။နိုင်ငံရေးအကျဉ်းသားတော်တော်များများကိုလှုပ်ပေးတာနဲ့တစ်ချိန်တည်းမှာတက်ကြွလှုပ်ရှားသူတွေငင်းညံ့စွာဆန္ဒပြသူတွေကိုဖမ်းဆီးအရေးယူနေတာမျိုးဆက်လုပ်နေတာတွေ့ရပါတယ်။မတ်လတုန်းကပြည်ညာရေးပြုပြင်ပြောင်းလဲမှုလို့ဆန္ဒပြတောင်းဆိုတဲ့ကျောင်းသူကျောင်းသားတွေကိုပြင်းပြင်းထန်ထန်နှိမ်နှင်းခဲ့တာကြောင့်နိုင်ငံတကာဝေဖန်မှုတွေခံခဲ့ရပါတယ်။ကျောင်းသားဆန္ဒပြသူ128ယောက်ဖမ်းဆီးခံရပြီးအခုထိဆက်ဖမ်းထားသူက35ယောက်ရှိနေပါသေးတယ်။ဒါအပြင်နိုင်ငံရေးအကျဉ်းသားနောက်ထပ်40လောက်လည်းမြန်မာနိုင်ငံအကျဉ်းထောင်တွေထဲမှာရှိနေတာပါ။
ပြည်ရင်းစစ်နှစ်ပေါင်း60လောက်ဖြစ်ပွားနေရကအစိုးရနဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့၈ဖွဲ့ကြားအောက်တိုဘာ15ရက်နေ့တနင်္ဂနွေလုံးတိုင်းတာနဲ့အပြစ်ရရေးလက်မှတ်ထိုးလိုက်နိုင်တာကိုတော့ထူးခြားတဲ့အောင်မြင်မှုတစ်ခုဖြစ်သတ်မှတ်ပါတယ်။ဒီငင်းငင်းလက်မှတ်ထိုးခဲ့တဲ့အဖွဲ့ရောလက်မှတ်ထိုးရမှမပါတဲ့အဖွဲ့တွေအားလုံးပါရှေ့ဆက်ပြီးအပြုသဘောဆောင်လှုပ်ဆောင်ဖို့လည်းတိုက်တွန်းပါတယ်။လက်ရှိမှာအဖွဲ့အားလုံးပါဝင်လက်မှတ်ရေးထိုးတာမဟုတ်ပေမဲ့ယုံကြည်မှုတချို့တိဆောက်နိုင်တာနဲ့ဒီလက်မှတ်ရေးထိုးပွဲနောက်ပိုင်းနိုင်ငံရေးဆွေးနွေးမှုတွေစတင်မှုလုပ်မယ့်အချက်တွေပါရပြင်းတိုင်းဒေသတွေတောင်းဆိုနေတဲ့ဒီမိုကရေစီနည်းကြဖက်ဒရယ်ပြည်ထောင်စုပုံစံနဲ့တွားဖို့အတွက်ညှိနှိုင်းမှုတွေလုပ်မယ်လို့အစိုးရဘက်ကကတိပေးတာတွေနဲ့ပတ်သက်ပြီးကောင်းတဲ့အလားအလာဖြစ်ရှုမြင်တာပါဒါပေမဲ့ကချင်နဲ့ရှမ်းပြည်နယ်တွေထဲမှာလက်ရှိတိုက်ခိုက်နေမှုတွေကတော့လုံးဝရပ်ဆိုင်းပစ်ဖို့လိုတယ်လို့ကုလသမဂ္ဂတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကြံပေးဗီဂျင်းနံပါတ်ကပြောပါတယ်
ဒေါခင်မျိုးသက်ကတင်ပြသွားတာဖြစ်ပါတယ်မြန်မာနိုင်ငံအတွင်းကတိုင်းရင်းသားဒေသတွေမှာစီးပွားရေးဖွံ့ဖြိုးတိုးတက်ဖို့အတွက်ငြိမ်းချမ်းရေးရှိဖို့အရင်လိုအပ်တယ်လို့မကြာခင်ကျင်းပမဲ့ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မှုပြင်ဆင်နေတဲ့ SNLD ရှမ်းတိုင်းရင်းသားမြတ်ဒီမိုကရေစီအဖွဲ့ချုပ်အထွေထွေအတွင်းရေးမှူးဦးဆိုင်ညွန့်လွင်ကပြောလိုက်ပါတယ်အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေကြားအပြစ်ခတ်ရစဲသဘောတူညီမှုရလိုက်ပေမဲ့လက်မှတ်မထိုးသေးတဲ့အဖွဲ့တွေကြံနေသေးတဲ့အတွက်ရှေ့ဘာဆက်ဖြစ်မယ်ဆိုတာကိုစောင့်ကြည့်အောင်မယ်လို့လည်းသူကပြောပါတယ်အပြစ်ဆုံးကတော့ကိုဇော်ဝင်းလိုင်ကတင်ပြပေးပါမယ်ခင်ဗျာ
။ SNLD ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ဟာနိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်အထွေထွေရွေးကောက်ပွဲမှာပြည်သူ့လွတ်တော်အမျိုးသားလွတ်တော်နဲ့တိုင်းဒေသကြီးနဲ့ပြည်နယ်လွတ်တော်တွေမှာအမှတ်နေရာ156နေရာဝင်ရောက်ရှင်ပြိုင်မှာဖြစ်ပါတယ်။ဒါ့အပြင်ကချင်ပြည်နယ်နဲ့မန္တလေးတိုင်းဒေသကြီးတို့အတွက်တိုင်းရင်းသားရေးရာဝင်ကြီး2နေရာလည်းဝင်ရောက်ရှင်ပြိုင်ဖို့စီစဉ်ထားတာဖြစ်ပါတယ်။မြန်မာနိုင်ငံအတွင်းဖွံ့ဖြိုးမှုနောက်ကျနေတဲ့တိုင်းရင်းသားဒေသတွေမှာစီးပွားရေးတိုးတက်ဖို့အတွက်ပြည်ရင်းစစ်အဆုံးသတ်ပြီးငင်းချမ်းရေးရှိဖို့အဓိကလိုအပ်တယ်လို့ရှမ်းပြည်နယ်အတွင်းအဓိကထားဝင်ရောက်ရှင်ပြိုင်မဲ့ SNLD ပါတီရဲ့အထွေထွေအတွင်းရေးမှူးဦးဆိုင်ညွန့်လင်ကပြောပါတယ
်ကျွန်တော်တို့စဉ်းစားချက်ကတော့ရှမ်းပြည်နယ်ပေါ်ပြန်ထားပါတော့နော်ဒီနယ်ဒီပေါ်တော့ဖုန်ကြီးတို့တက်ဖို့အရင်ဆုံးနံပါတ်1ကဒီပြည်ငင်းချမ်းရေးကအစီဝိုင်းမူဝါဒလို့ပြောလို့ရှိရတော့လေဟိုတမျိုးထင်ပါတော့နော်သူတို့လည်းပဲဒီနယ်ရဲ့ဘဝကဒီတွင်စစ်ပေါ်နော်ငင်းချမ်းဖို့လိုတယ်အဲ့ဒါနံပါတ်၁ပါနံပါတ်၂ကလမ်းပန်းဆက်သွယ်ရေးကောင်းမှုလို့ပါခဲ့ဆက်သွယ်ရေးပေါ့ဗျာလမ်းဆက်သွယ်ရေးပြောမယ်ဆိုလမ်းမကောင်းရမယ်ကျန်တဲ့တီဗီတွေပါရမယ်တယ်လီဖုန်းတွေရမယ်လက်စင်ကြီးတွေရမယ်ဆိုလူတို့ကသူ့ဘရတ်တူပေါ့နော်ဒီအပေါ်မှာပဲဖုန်းပြူတိုးတဲ့အောင်သူ့အတူဟိုလုပ်သွားမယ်လို့ဆိုလို့ကြည့်တယ်သူပြင်းနေသူပြင်းနေသားတော့ရှမ်းမှာမဟုတ်ဘူးနော်နေရီအားလုံးကိုကျွန်တော်ပြောချင်တာသူတို့ရဲ့ဘဝအများကြီးကိုကြောင်းလဲသွားနိုင်တယ်။ဘာကြောင့်လဲဆိုတော့တရားစာတာဒီရှိနေတာကဒီနေမှာများပါလေ။ margin လဲနေတယ်အများကြီးရှိသေးတယ်။ဆိုတော့ဒီဘဝမှာကဒီခုနီတွေဝင်ပြီးတော့လောကကြီးအုပ်ပြီးတော့လှုပ်ချင်တာလှုပ်တာတွေမဖြစ်ဘူးသူကပေါ့နော်။လူတို့နီးနဲ့လူတို့အားလုံးနဲ့တော့ကြိုးစားပြီးတော့တက်တော့ကျွန်တော်လှုပ်ချင်တယ်။
တန်းသားလက်နက်ကအဖွဲ့အစည်း၈ဖွဲ့တို့အကြအပြစ်ခတ်ရဆေးရသဘောတူညီချက်ရလိုက်ပြင်မဲ့လဲလက်မမထိုးသေးတဲ့အဖွဲ့တွေကြံနေသေးတဲ့အတွက်တိုင်းရင်းသားဒေသတွေမှာစီးပွားရေးဖွံ့ဖြိုးမှုတွေရှိလာဖို့အတွက်ကြံတဲ့အဖွဲ့တွေပါလက်မထိုးမှဖြစ်နိုင်မယ်လို့ဆိုပါတယ
်။အခု၈ဖွဲ့ထိုးတဲ့ဒေသတွေကိုမဖြစ်လာမယ်လို့စောင့်ကြည့်ရမယ်။တစ်ချက်ပါနော်။နောက်ဒုတိယတစ်ချက်ကမထိုးသေးတဲ့အဖွဲ့ကိုပြစ်ထားလို့မရဘူး။ထိုးတဲ့အဖွဲ့ကိုကျွန်တော်အများတိုက်တွန်းနေတာပါတိုက်တွန်းနေဆိုတော့ခင်ဗျားတို့ရှိပြီးရှိပြီးဖြစ်တယ်။ထိုးဖို့စင်းစားနေတယ်ဘောပေါ့နော်သူ့ဘူနောက်မှလာမယ့်အဖွဲ့တွေကိုပြစ်ထားလို့မရဘူးသူတို့ရဲ့လှုပ်နိုင်စွမ်းဘောနော်လမ်းဖွင့်ဖို့လိုတယ်နောက်အစိုးရနဲ့မထူးဟိုသူ့ဘူအစင်းတွေမရှိသေးတဲ့အဖွဲ့အစည်းတွေနဲ့ကြားမှာခင်ဗျားတို့က ပါခေါ်မလဲဆက်တွယ်ပြီးပြီးတော့ပါခေါ်မလဲထောက်ရပြရမယ်ပေါ့နော်လမ်းဖွင့်ပြရမယ်အဖွဲ့ဖြစ်တယ်အဲ့လိုနေထားမှာဖြစ်မယ်လို့ဒါတော့ကျွန်တော်အဲ့လိုပဲပြောခဲ့တယ်သူတို့တနိုင်ငံလုံးမှာတကယ်ကိုအပြစ်ခံရစေဖြစ်မှာဒီဘက်ကုန်ကြေးကြတယ်လို့ရမှာ
အစံတည်းပါတီအနေနဲ့အပြစ်ခံရစေရလက်မှတ်ထိုးမဲ့အစီအစဉ်ကိုထောက်ခံပေမဲ့လက်မှတ်ထိုးတဲ့အချိန်မှာသူတို့ရဲ့မဟာမိတ်တိုင်းရင်းသားအဖွဲ့အစည်းတွေကိုတိုက်ခိုက်မှုတွေရှိနေတဲ့အတွက်ဗေးကြံနံကြဖြစ်ခဲ့ရတယ်လို့လည်းဦးဆိုင်ညွန့်လင်ကဆက်ပြောပါတယ
်ကျွန်တော်တို့နဲ့နမီးဇတ်တဲ့အဲ့ဝန်ထိုင်းဌာနချုပ်အဲ့နေ့မှာအမြောက်ကြီးနေတဲ့ပြစ်နေတယ်ပြအဲ့ချိန်ဖြစ်နေတယ်ငါ sorry 3ရက်လောက်14ရက်လောက်မှာဖြစ်နေတယ်အဲ့ဒီသူတို့ကျွန်တော်တို့ကဒါမဟာဟိုလေမိတ်ဆွေချင်းချင်းအဖွဲ့အစည်းချင်းတွေပါကောမဟာမိတ်ချင်းဆိုတဲ့ခါကျတော့ကျွန်တော်တို့ကမတတ်နိုင်တော့မတော်ပဲနဲ့မတော်ပဲနေဖို့ဆုံးဖြတ်လိုက်ရအမှုရစ်ဖြစ်ခဲ့တယ်ဒါရီအမနာတော့နောက်ဝင်နေစရာကောင်းတဲ့ဖြစ်စားရပါ
တန်တားလေးနဲ့ကအဖွဲ့စည်းရှစ်ဖွဲ့နဲ့မြန်မာအစိုးရအကြအောက်တိုဘာလ15ရက်နေ့ကအပြစ်ခံရဆဲရေးသဘောတူညီချက်ကိုလက်မှတ်ရေးထိုးခဲ့ကြတာဖြစ်ပါတယ်။ရှမ်းပြည်နယ်အတွင်းတန်တားလေးနဲ့ကအဖွဲ့စည်းအများအပြားရှိပေမဲ့အပြစ်ခံရဆဲရေးသဘောတူညီချက်လက်မှတ်ထိုးပွဲကိုဒုတိယဗိုလ်ချုပ်ကြီးရော့ဆော့တူဦးသာတက်ရောက်လက်မှတ်ထိုးခဲ့တာပါ။ SNLD ပါတီဟာတန်တားနိုင်ငံရေးပါတီရဲ့မဟာမိတ်ပြုဖွဲ့စည်းထားတဲ့ UN ခေါ်စီးလုံးညီညွတ်သောတန်တားလူမျိုးစုများမဟာမိတ်အဖွဲ့ဝင်လည်းဖြစ်ပါတယ်ခင်ဗျာ
။ကိုဇော်ဝင်းလိုင်ဖြစ်ပါတယ်။ကင်းပြည်နယ်တွင်းကအသက်ဖောက်လုပ်ပြီးစီသွားတဲ့အာရှအဝေးပြေးလမ်းမကြီးဟာပြည်တွင်းနဲ့ဒေသတွင်းကနိုင်ငံတကာကုံသွယ်မှုတိုးတက်စေဖို့ရည်ရွယ်ဖောက်လုပ်ခဲ့တာဖြစ်ပါတယ်။ဒါပေမဲ့လည်းအဝေးပြေးလမ်းကြောင်းတစ်လျှောက်ဒေသခံတွေအတွက်တော့ရွှေ့ပြောင်းခံရလှည့်ပြားခံရတာတွေကြုံခဲ့ရပါတယ်။အသေးစိတ်ကိုမတ်နန္နာချန်ကဆက်ပြောပြအောင်မယ်ခင်ဗျာ။
အာရှအဝေးပြေးလမ်းမတစ်လျှောက်တည်ယူပို့ဆောင်ရေးတိုးတက်စေရမယ်ဆိုတဲ့ကိရိတွေဟာဒေသခံတွေအတွက်တော့ဝမ်းနည်းစရာတွေလည်းအတူတွဲပါလာခဲ့ပါတယ်။အနေရများတဲ့တောလမ်းနေရာမှာအစ်စ်ဖောက်လုပ်ထားတဲ့လမ်းဟာအချိန်ကုန်တက်တာသွားပေမဲ့လမ်းတစ်လျှောက်ဂိတ်ကြီးတွေကကုန်ကြစရိတ်ပို့ထောင်းစေပါတယ်။ဒေသခံမြေရှင်တော်တော်များများကတော့သူတို့ကိုအာဏာပိုင်တွေကလှည့်ပြားတာခံခဲ့ရတယ်လို့ပြောကြပါတယ်။အမည်မဖော်လိုတဲ့ဒီဒေသခံဟာဆိုရင်လဲဈေးနှိမ်ဝယ်လို့သူ့မြေဧကကိုရှော့တိုင်းတာခံခဲ့ရတယ်လို့ဆိုပါတယ်။
ဟိုဇာဘောနော်အခုဒီလိုရော်ကြီးပေးတာကိုကျေနပ်လာဗောဆိုပြီးတော့နော်ကျွန်တော်ကလည်းသူ့ကိုအင်တာနက်ပေါ်မှာမတင်ပါနဲ့ဗောမြေစင်းဦးစီးမှုကိုယ်တိုင်ပြောတယ်အိမ်ထိလာပြီတော့သူတို့ကျွန်တော်လည်းပြောတယ်ဒီလောက်နဲ့ပဲ
တာယာကုန်းမြို့ဟာဈေးဆိုင်ပိုင်ရှင်တွေလည်းစီမံကိန်းကိုရုတ်တရက်တိခဲ့ကြရတာပါဆိုင်ပိုင်ရှင်ကရင်မျိုးသမီးဣရွှေစင်ကတော
့အဲ့ဒါညာဆိုတော့ဒါသူတို့လမ်းနယ်ဆိုတော့သူတို့ရေးတာဆိုရနယ်ဗောနော်လမ်းနဲ့ဆိုတော့ရေးလိုက်တယ်လမ်းနဲ့ဆိုပြီးရေးလိုက်တော့230သူတို့ချဲ့မဲ့လမ်းကိုသူတို့ရေးတာသူတို့အစိုးရနေပေါ့ကျွန်မတို့နေတဲ့နေရာသာသူတို့နေဖြစ်ပါပြီပေါ့သူတို့ဆိုင်မုတ်ကြီးလက်ထောင်တာအခုမှလက်ထောင်တာလေကျွန်မတို့ကအိမ်ဆောက်လာတာကြာပြီနေလာခဲ့တာလည်းကြာပြီ
ဆောက်လုပ်ရေးစီမံကိန်းတွေတိုးချဲ့အကောင့်ထဲပေါ်လာနေတာနဲ့အမြနှစ်ပေါင်း60ကျော်ပြည်တွင်းစစ်တမ်းခံနေရတဲ့ဒေသမှာတည်ငြိမ်မှုဆိုတာမရေမရပါအဝေးပြေးလမ်းမအစ်တလျှောက်နေမြေတွေကိုကရင်လက်နက်ကိုင်အဖွဲ့ဘောင်းဆောင်ကထိန်းချုပ်ထားပြီးအစိုးရရဲ့ယူရချက်အပေါ်မှာလည်းအများကမေးခွန်းထုတ်နေကြပါတယ်။ကရင်မျိုးသားစီယုံ KNU တက်မှုဂျော်နိုင်ကတော
့တက်မှုလားလဲပေါ့အဲ့တော့ဒီလိုပေါ့ကွနဲ့တော့ဒီတို့လားအဲ့တော့တက်မှုတက်ကူကောကလားမော။ဒီတော့ကွနဲ့လေလေတော့လေးလို့ပ
တိမလူတွေကငင်းငင်းရေးကိုမျှော်လင့်နေပါတယ်။ဒီလမ်းမှာလူတွေဘေးရန်တွေရဲ့ကင်းကင်းသွားလာတာကျွန်တော်တို့လည်းမြင်ကြပါတယ်။ကျွန်တော်တို့လည်းစိတ်ချမ်းသာဂုဏ်ယူရမှာပါ။တိုက်ပွဲတွေထပ်မဖြစ်ချင်ပေမဲ့ကိုကာကွယ်ဖို့လိုအပ်တဲ့အတွက်တနက်ကတော့ကင်ထားရအောင်မှာဖြစ်တယ်လို့သူကပြောခဲ့တာဖြစ်ပါတယ်။ငင်းငယ်မရခင်ဖွံ့ဖြိုးမှုတွေကိုအချိန်မြင့်လှုပ်ဆောင်လာနေတာနဲ့အမျှဟိုးရင်ကလေးကပေးထားတဲ့ဂရီတွေအတိုင်းအကျိုးအမြတ်ခံစားရဖို့လည်းမျှော်လင့်နေကြပါလိမ့်ရှင်
။မနနာချမ်းဖြစ်ပါတယ်။ခုဆက်လက်ပြီးတော့ဆူဒန်နိုင်ငံတောင်ပိုင်းမှာရှိတဲ့လူပေါင်း၄သန်းလောက်ဟာအစာရေးစားမလောက်ငှမှုတွေနဲ့ရင်ဆိုင်ရပွဲရှိပြီးတော့လူပေါင်း၃သန်းလောက်ကတော့အစာပြတ်တောက်မှုနဲ့ကြုံရနိုင်မယ်လို့ကုလသမဂ္ဂလက်အောက်ခံအဖွဲ့အစည်း၃ခုကပြောဆိုလိုက်ပါတယ်။နှစ်နှစ်ကြာဖြစ်ပွားနေတဲ့ပြည်ရင်းပြိပက္ခတွေကြောင့်ပြည်သူတွေကပ်ဘေးနဲ့ကြုံရအောင်တွန်းပို့နေတယ်လို့အဲ့ဒီအဖွဲ့အစည်းတွေကပြောဆိုလိုက်တာဖြစ်ပါတယ်။ VOA သတင်းတောက်ဂျိုးဒီကူပါရဲ့သတင်းလွှာကိုဦးဆံမိုးဝေကပြောပြမှာဖြစ်ပါတယ်ခင်ဗျာ။
IPC ဆိုတဲ့၃တချက်စီရင်ခံစာမှာကမ္ဘာစားနပ်ရိက္ခာအစီအစဉ် WFP စားနပ်ရိက္ခာနဲ့စိုက်ပျိုးရေးအဖွဲ့ WFO ကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ UNICEF စတဲ့အဖွဲ့တွေကအခုလိုသတိပေးထားတာဖြစ်ပါတယ်ဒီအဖွဲ့အစည်းတွေဟာတောင်ပိုင်းဆူဒန်နိုင်ငံအတွင်းအစာအစာဖူလုံလောက်ငါမှုနဲ့ပတ်သက်ပြီးတော့တစ်နှစ်အတွင်းအကြိမ်ပေါင်းများစွာလေ့လာသုတေသနဖြစ်လုပ်ခဲ့ကြတာပါငါးဘေးကြုံတွေ့နေရတဲ့အဆင့်ကို၅ဆင့်ခွဲခြားတတ်မှတ်ထားရမှာဆူဒန်နိုင်ငံတောင်ပိုင်းဟာအမှတ်၅အဆင့်မှာရောက်ရှိနေပြီလို့သုံးသက်လေးလာသူတွေကပြောပါတယ်ဗီလ်မာတိုင်လာဟာ ဆူဒန်နိုင်ငံတောင်ပိုင်းရဲ့ဟာရဒတ်ရရှိရေးဆိုင်ရာ UNICEF ကိုယ်စားလှယ်ဖြစ်ပါတယ
် The situation continues to deteriorate if we look at what it was like at the beginning of the conflict and where we're at
အခြေအနေကတော်တော်ကိုယိုယွင်းနေပါတယ်ပဋိပက္ခစဖြစ်တဲ့အချိန်တည်းကနေကြည့်မယ်ဆိုရင်အဆိုးဆုံးအချိန်ကိုရောက်နေပြီဆိုရမှာပါနောက်ပြီးတော်တော်ကြားတဲ့အထိဒီငတ်မမှုဘေးဒုက္ခကနေရှောင်လွဲဖို့လမ်းမမြင်ပါဘူ
းလူသားချင်းစာနာမှုအထောက်အကူတွေပေးနေတဲ့အဖွဲ့တွေအနေနဲ့လူပေါင်းမြောက်များစွာရဲ့လူအပ်ချက်တွေကိုဖြည့်ဆည်းမပေးနိုင်ပါဘူးအဆိုးဆုံးကတော့တောင်ပိုင်းညညရေးပြည်နယ်ဖြစ်တယ်လို့ပြောပါတယ
် We have not had access to it for a long time because of the fighting even though UNICEF and other partners
တိုက်ပွဲတွေဖြစ်နေတာကြောင့်ကျမတို့အနေနဲ့ဘာကူမှမလုပ်နိုင်တာကြပါပြီ UNICEF နဲ့အခြားအကူအညီပေးရေးအဖွဲ့တွေဟာအခြေအနေပေးတိုင်းအချိန်တိုကာလအတွင်းလှုပ်ဆောင်ပေးနိုင်တာလေးတွေကိုလုပ်ခဲ့ကြပါတယ်။သွားပြီးတော့ပို့ဆောင်ပေးပါတယ်။ဒါပေမဲ့တပတ်ဆယ်ရက်လောက်ပဲလုပ်ပေးနိုင်တာပါ။တေချာအတီတကျအခြေချပြီးတော့လုပ်မပေးနိုင်သေးပါဘူး
။တောင်ပိုင်းဆူဒန်အစိုးရဟာလူသားချင်းအကူအညီပေးမှုတွေလှုပ်ဆောင်နေတဲ့အဖွဲ့တွေကိုအကာအကွယ်မပေးဘူးလို့တိုင်လာကပြောပါတယ်။အေဂျင်စီအဖွဲ့အစည်းတွေအနေနဲ့လည်းကိုရဲ့လုံခြုံမှုအတွက်ဆောင်ရွက်နိုင်ကြစွမ်းမရှိဘူးလို့သူကဆိုပါတယ
် Our partners of course don't have the capacity to say we're going to stay at all costs because there's huge risk
ကျမတို့ရဲ့မိတ်ဆွေအဖွဲ့အစည်းတွေအနေနဲ့လည်းအခြေချနေဖို့မဖြစ်နိုင်ပါဘူးဝန်ထမ်းတွေအတွက်အလိုအမြင်များလို့ပါဒါတော့ကျမတို့ဖြန့်ဝေပေးဖို့ကြိုးစားပါတယ်ထောက်ပံ့ပစ္စည်းတွေကိုလူယူတာတွေတပြားတိုက်တာတွေနဲ့ကြုံခဲ့ကြရတာပါဒီလိုအခြေအနေမှာလုတ်ကန်ရတာအရန်ခက်ခဲပါတယ်
အသက်9နှစ်အောက်ကလေးတွေအများပြားဟာအဟာရဓာတ်မပြည့်ဝတဲ့အရေးပေါ်အခြေအနေကိုရောက်ရှိနေပြီလို့စားနပ်ရိက္ခာထောက်ပံ့ရေးလေ့လာသူတွေကပြောကြပါတယ်။အများစုကတော့ဂျုံလီ၊နန်အပေါ်ပိုင်းနဲ့ညညရေးပြည်နယ်တို့ဖြစ်ကြပါတယ်။အစာရေးစားကိုဝင်ဆောင်မိခင်တွေအတွက်စောင့်ရှောက်ရေးကလေးငယ်တွေကိုအဟာရဓာတ်ပြည့်အောင်ကြွေးမွေးနိုင်မှုမရှိတာစတဲ့လိုအပ်ချက်တွေရှိနေတယ်လို့ကုလသမဂ္ဂအေဂျင်စီတွေကပြောပါတယ်။
Because these families have been displaced, children are exposed to very tough conditions where they have no shelter, they don't have access to clean water, they're not eating enough.
ဘာကြောင့်လဲဆိုတော့ဒီမိသားစုတွေဟာအိမ်ဟာစွန့်ပစ်ထွက်ပြေးနေကြရပြီးကလေးငယ်တွေမှလည်းအကာအကွယ်မဲ့နေထိုင်နေကြရတယ်လို့တော်တော်ကိုဆိုးရွားတဲ့အခြေအနေတွေမှရောက်နေကြပါတယ်။တန့်စင်တဲ့တောက်ရည်တွေလည်းမရကြပါဘူး။စားစရာလည်းလောလောငငမရှိကိုယ်ခံအားရှိဖို့အတွက်အဆင်ပြေတယ်လို့စူးစမ်းနေကြတာပါ။ငှက်ဖြားယောဂါရဖို့ကလည်းတိတ်လွယ်ပါသေးတယ်။အချိန်မရွေးဒုက္ခရောက်နိုင်တဲ့အနေအထားမှာရှိနေပါတယ်
။ပုံမှန်ဆိုရင်ဒီလိုကောက်ရိတ်တင်းကျင်အခါမျိုးမှာတောင်ဆူဒန်နိုင်ငံရဲ့စားနပ်ရိက္ခာပူလုံမှုဟာကောင်းမွန်နေသင့်ပါပြီ။ဒါပေမဲ့တရက်ကိုတနက်တာအခုစားနေကြရတယ်လို့ဆိုပါတယ်။ UNICEF, WFP, FAO အစရှိတဲ့အဖွဲ့တွေကတန်းနဲ့ချီတဲ့လူတွေရဲ့အန္တရာယ်အများဆုံးလွမြောင်ကျိုးပန်းလှုပ်ဆောင်ပေးဖို့အတွက်တိုက်တွန်းနေပါတယ်ဒီတာတွင်အပြစ်ခတ်ရဆဲဖို့ပြီးခဲ့တဲ့ဩဂုတ်လအတွင်းသဘောတူညီမှုရခဲ့တယ်ဆိုပေမဲ့အခြေအနေကတော့ပိုးပြီးတော့ဆိုးလာနေပါတယ်တောင်ဆူဒန်နိုင်ငံသားတွေအနေနဲ့ငြိမ်းချမ်းရေးအာဟာရဓာတ်ပြည့်တဲ့အစားအစာလူသားချင်းစာနာတဲ့အထောက်အကူစတာတွေလိုအပ်နေပါတယ်လို့ WFP ရဲ့ဒေတာဆိုင်ရာညွှန်ကြားရေးမှူးဖြစ်တဲ့ Joyce Luma ကပြောဆိုပါတယ်ခင်ဗျာ
ရေဒီယိုမြန်မာပိုင်းရဲ့ရွေးကောက်ပွဲအထူးအစီအစဉ်ဖြစ်တဲ့ရေဒီယိုအစီအစဉ်တင်ဆက်မှုတွေကိုစက်တင်ဘာလ28ရက်နေ့ကစတင်ပြီးတော့နေ့စဉ်တနေ့ကို나ယူဝက်စာစီတုံညင့်ထုတ်လွှင့်ပေးသွားမှာပါ။ညနေ6နာရီခွဲကနေ9နာရီအစီအစဉ်အစားညနေ6နာရီကနေ9နာရီအထိတနာရီကြာတင်ဆက်ပေးသွားပါမယ်။နေ့စဉ်ရုပ်မြင်သံကြားအစီအစဉ်တွေကိုလည်း나ယူဝက်စာတုံညင့်ပြီးတော့တနေ့ကိုတနာရီကြာဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးသွားပါမယ်။ဗီဒီယိုမြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုတော့ Asia Set 7 ဂျူလူကနေဖန်ယူကြည့်ရှုနိုင်ပါတယ်။ VOA ရုပ်သံနဲ့ Radio အစီအစဉ်တွေကိုကြည့်ရှုနားဆင်အားပေးကြတဲ့အတွက်အထူးကျေးဇူးတင်ပါတယ်ရှင်
။ကျသာဘင်းနေမြန်ခင်အစီအစဉ်တွေကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ခင်ဗျာ။
ဗီယိုမြန်မာပိုင်းအတန်လှည့်အစီအစဉ်တွေကိုတနေ့ကို6ကြိမ်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီထိတစ်ချိန်၊နေ့လယ်12နာရီကနေညနေ3နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီကနေ9နာရီအစီအစဉ်ကိုလိုင်းဒို16 19နဲ့25တို့ကနေထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့ဆိုင်တို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါလေ။ဒ ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ထုတ်လွှင့်ပေးနေပါတယ်။ VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှန့်မီတာအသေးစိတ်ကို bamis.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်နဲ့6နာရီခွဲရှိပါပြီ VOA မြန်မာပိုင်းမနက်ခင်းအစီအစဉ်တွေကိုလိုင်းနိုမီတာ32လိုင်းနိုမီတာ40နဲ့လိုင်းနိုမီတာ49တို့ကနေဖန်ယူနာဆင်နိုင်ပါတယ်အခုဒုတိယပိုင်းနာရီဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုနာဆင်ကြရမှာဖြစ်ပါတယ်
ကျမတို့တွတ်တော်ကိုယ်စားလှယ်လောင်းအနေနဲ့ရောပါတီအနေနဲ့ရောနေမြေတနေညို့သွားမိဖြစ်ဆိုလို့ရှိရင်ကျမတို့ကရှိသမျှအဖွဲ့ပေါင်းစုံလက်နက်ကင်အားလုံးနဲ့ကိုရီးယားချီးတွေ့ရမှာပဲ
ဒါကတော့ဒီတစ်ပတ်တိုင်းသတင်းလွှာအစီအစဉ်မှာနားဆင်ကြရမှာဖြစ်ပါတယ်အခုဆက်လက်ပြီး American Style EDN 3အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်ဒေါ်လှလတန်းကတင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ
ဒီကိမ်းနဲ့တင်ပြမယ် EDM အသုံးကတော့
Poetic Justice
ဖြစ်ပါတယ်စာလုံးပေါင်းက P O E T I C Poetic က Poetry ကဗျာဆိုတဲ့ဝဟရကဆင်းသက်လာပြီး Poetic က Adjective နာမဝိသေသနဖြစ်ပြီးကဗျာဆန္ဒကိုဆိုလိုတာဖြစ်ပါတယ် G U S T I C E Justice ကတော့တရားဥပဒေဆိုတော့စခိုက်ထုံးရဲ့တရားဥပဒေကတော့ကဗျာဆန်တဲ့တရားဥပဒေပေါ့ဒီအသုံးဆင်းသက်လာတာကတော့1688ခုနှစ်ကလို့ဆိုပါတယ်စာပေဝေဖန်ရေးတဲ့သူလည်းဖြစ်သမိုင်းပညာရှင်လည်းဖြစ်တဲ့ Thomas Rymer ဆိုသူကစတီထွင်ခဲ့တာလို့ဆိုပါတယ်သူကဘဝတရုတ်ဖို့ဇလန်တွေရေးရမှာသူများမကောင်းချမ်းကိုအရင်ခံကိုအတက်ကိုပြန်ဆူးဆိုတဲ့ကျမတို့မြန်မာဆူရိုးအတိုင်းကျင့်ဝတ်သိက္ခာရှိတဲ့လူဟာသူ့ရဲ့ဘဝတရားဖြောင်ပြူးပြီးအချင်းပြည့်တဲ့လူကတော့သူ့အကုသူနဲ့သူခံရတဲ့သဘောမျိုးဇာလန်တွေကိုသူ့ရေးလို့ရှိတယ်လို့ဆိုပါတယ်။ဆလိုတာကတော့ရတစာပေကတဆင့်တရားဥပဒေနီလန်တကျဖြစ်စီရမယ်ဆိုပြီးတော့ကြီးညွှန်းရေးသားလာတာပေါ့။ဒါကြောင့်မို့နေစဉ်ဘဝမှာဇာရိတာကောင်းသူကဘဝကံကောင်းပြီးစိတ်နေစိတ်ထားမကောင်းသူမကောင်းကြံစီသူကသူ့ဘေးသူတွေ့တယ်ဆိုတဲ့သင်ခန်းစာပေးတဲ့သဘောမျိုးဖြစ်ရကို Poetic Justice ဆိုပြီးတော့ idiom အသုံးရကြီးညွှန်းပြောလာတာဖြစ်ပါတယ်။ဒီတော့နေပါတယ်လို့ George Crowe ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် It was poetic justice that Anne won the competition after Jane tried to get her banned from it
Jane က Anne ဝင်ပြိုင်ခွင့်မရအောင်လိုက်ပိတ်ဖို့ကြိုးစားခဲ့တယ်။ဒါပေမဲ့အဲ့ဒီပြိုင်ပွဲမှာပဲအနိုင်ရသူက Anne ဆိုတော့ဒါဟာ Jane တွေသူ့တိုက်နဲ့သူခံရတဲ့သဘောလို့အဓိပ္ပာယ်ရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် It was poetic justice that Anne won the competition after Jane tried to get her banned from it
သူများမကောင်းကြံလို့ကိုအရင်ခံဆိုတဲ့အဖြစ်မျိုးကို idiom အသုံးရဘယ်လိုပြောမလဲ
poetic justice
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
ဒေါ်လလတန်းစီစဉ်တင်ဆက်ထားတဲ့ American Style Indian 3အင်္ဂလိပ်စာသင်ခန်းစာစီစဉ်ကိုလေ့လာခဲ့ကြတာဖြစ်ပါတယ်။အခုဆက်လက်ပြီးဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာပခုံးစစ်ကတ်တဲ့ယောဂအကြောင်းကိုတင်ပြထားပါတယ်။မြန်မာနိုင်ငံမှာအသက်50ကျော်တွေမှာအဖြစ်များနေတဲ့ဒီယောဂနဲ့ပတ်သက်ပြီးအယိုးအခွဲစိတ်အထူးကုဆရာဝန်ကြီးအယိုးယောဂပညာဌာနအငိမ့်စားဌာနမှူးပမောက္ခဒေါက်တာကျော်မြင့်နိုင်ကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ခင်ဗျာ။
โอเคปอมอคดอกเตอร์จอมเนี่ยครับเนี่ยเราမြန်မာနိုင်ငံမှာဒီပခုံးစစ်ကတ်တဲ့ယောဂါဒါမို့ပခုံးစစ်ခိုင်းတဲ့ယောဂါပေါ့เนาะအဲ့ဒီယောဂါဖြစ်တာဖြစ်နှုံများလားဆရာကြီ
းအဖြစ်များပါတယ်ခင်ဗျာခိုင်းနေဆိုတာတော့ဘယ်လိုပြောရမလဲခိုင်းနေဆိုတော့လောကလှုပ်လို့မရတဲ့သဘောဖြစ်သွားတယ်အဲ့နာမည်လည်းမသိတော့ဘူးဗောဒီ
ဟုတ်ကဲ့ဆရာ
အပခုံးနာတယ်လှုပ်လို့ပြုလို့မရဘူးဒီယောဂါမျိုးပေါ့လေအဲအင်္ဂလိပ်လိုတော့frozen shoulder လို့ခေါ်တာအရင်တော့ခေါ်တာပေါ့ဗျာနော်ဒါပေမဲ့ frozen shoulder ဆိုတာလည်းလောကမမှန်သေးဘူးဒီတဲ့အတိုင်းပဲဒီ frozen ဆိုတာလည်းတော့ခက်သားပဲနော်မာလို့တန်လိုက်လို့ရှင်တော့ခဲပြီးတော့နော်အေးပြီးတော့ခဲနေတယ်ဟောပေါ့လေပခုံးကြီးပေါ့ ့ဒါလည်းမမှန်ဘူးခင်ဗျ။ကျွန်တော်တို့ကတော့ဒီယောဂဖြစ်ရဲ့အကြောင်းရင်းနဲ့ဟိုကြည့်ပြီးတော့ကျွန်တော်တို့ပြောတာပေါ့လေ။အဲ့ဒါမှတော့ adhesive capsulitis ဆိုပုံမှန်
။ဟုတ်ကဲ့ဆရာ
။ဒီပခုံးကဟိုကတ်သွားတာပေါ့။ဘာမှလို့တမ်းလဲဆိုပခုံးကတ်သွားတယ်ဆိုတာအမှန်ကန်ဆုံးပဲ
။ဟုတ်ကဲ့ဆရာ။အဲ့တော့လူအများဘယ်လိုသိလဲဆရာဒီယောဂကို
။လူရတော့ပခုံးကနားလာတယ်ဟိုဘောမြောက်လို့မရတော့ဘူးလက်လို့မရတော့ဘူးတော့ကိုဒီအဖြစ်များတဲ့ယောဂပေါ့လေ
ဟုတ်ကဲ့ဆရာဘာကြောင့်အခုလို့ဒီပခုံးလှုပ်လို့ခက်တာပေါ့ဆရာနော်နားတဲ့ယောဂဖြစ်ရလဲဆရာ
ကျွန်တော်ရှင်းပြရင်တော့ဒီချက်ဒီကြတော့မရှိဘူးဆရာအဲဒါမဖြစ်ခင်မှာဖြစ်ခဲ့တဲ့ incident တွေရပြောရရင်တော့ကျွန်တော် minor trauma နဲ့ဖြစ်တယ်အမေ90ရံတို့ကြော်ကြော်ဟာကသူကဖြစ်တဲ့ကြောင်းမသိဘူးသူကသူဖြစ်လာတာပဲလူလျောဖြစ်လာကျိုးရတယ်ကိုယ်ရလိုက်တော့တာပညာညာအဲ့ဒီဘက်ကိုပြည့်အေးလို့ပါလို့အကြောင်းရင်းတော့မဟုတ်ဘူးခင
်ဟုတ်ကဲ့ဆရ
ာတော့လည်းဒါအစိမ့်ကြိုက်တဲ့ယောဂနဲ့ရှင်းပြီးတော့ဖြစ်တယ်ကျိုးရတော့လည်း minor trauma ရတယ်ပေါ့ဗျာနော်အဲ့လိုပြောကြတာပေါ့ဒါပေမဲ့တကယ် accurate ရှင်းကြောင်းရင်းကိုတော့ကျွန်တော်မသိဘူးခင်
ဟုတ်ကဲ့ဆရာ။နောက်ဒီအဖြစ်များတဲ့သူတွေဆရာဖြစ်ဖို့အန္တရာယ်များတဲ့သူတွေရောရှိလား
။ရတော့တဲ90ကျော်ဒီဘက်ပိုင်းဆိုရင်တော်တော်များများဖြစ်တတ်လို့ရှိတာရှိတယ်။အဲတော့ဒါကတကယ်တကယ်ဟိုအဲ့လိုခုနကအကြောင်းရင်းမသိဘဲနဲ့ဖြစ်လာတာမျိုးလား။နော်။ Analyze ကတော့အခြေခံယောဂဉာဏ်ရှိလို့လား။ဒါတော့ဟိုတော်တော်ပြောခဲ့တယ်ခင်ဗျာ
။ဟုတ်ကဲ့ဆရာ။အဲ့ဒီခါကျတော့ဒီ
တဲ90နဲ့ဒီငယ်တဲ့ပိုင်းနေမှာဖြစ်တာတော့ကျိုးတာတို့နော်ဆိုင်းမိပြီးတော့ဒါသူ့အနေနဲ့သူကိုဒါအခြေခံကတ်သွားတာမျိုးတကယ်တော့ဒီတမ်းကတော့ spontaneous adhesive capsulitis ပေါ့သူ့အလိုဖြစ်လာတာပဲတကယ်တော့ဘယ်အမှုမှကျိုးချောင်းမဖြစ်လို့လဲဆိုတော့ပြောလို့မရ
ဟုတ်ကဲ့ဆရာအဲ့ခါကျတော့ဒီကာကွယ်ဖို့အတွက်ကျတော့ဘယ်လိုစဉ်းစားမလဲဆရာ
ကာကွယ်လို့ရမရဟုတ်ကဲ့ဒီဟာစဖြစ်လာတယ်ဆိုရင်တော့ဖြစ်လာတာပဲဟိုကြိုးကြောင်းမသိဘူးသူကသူဖြစ်လာတာဒါပေမဲ့ဒီကြိုးကတော့များသောအားဖြင့်တော့လာတဲ့လူများတွေကချိမိကမ်းပြီးတိုင်ရတယ်ဆိုတာပြောတာပေါ့ဗျာဒါပေမဲ့တကယ်ရဲ့အဲတကယ်ဖြစ်ရင်တော့မဟုတ်ဘူးဖိုင်နယ်ဆိုမလေးရှိရင်နောက် follow right step things ပေါ့လေအဲတော့ကျွန်တော်ဗမာလူမျိုးတွေချင်းမျိုးကိုတိတ်သွားတာပါကြတယ်စနာလာတယ်နည်းနည်းကတ်လာတယ်ဆိုရင်ချင်းမျိုးနဲ့ပဲလောက်ကြတယ်ကိုကကိုတော့တိုင်းဖြည့်တော်လည်းကောင်းတရုတ်ဖြည့်တော်လည်းကောင်းဒါဝင်တရုတ်ဆရာစီကောင်းဗမာဆရာတော်လည်းကောင်းအဲ့လိုရောက်သွားကြတယ်ခင်ဗျဟုတ
်ကဲ့
ရောက်သွားပြီးဟိုမှာတော့အဲဗမာဆီဆိုတော့ဗမာဆီပေါ်တရုတ်ဆီလို့တရုတ်ဆီရတော့အပေါ်နေပြီးတော့ဆီတွေအုံပြီးတော့ပတိရှိပြလိုက်ကြပဲဒါလည်းမမှောင်ခင်ဗျအကြောင်းရင်းကိုမသိတာဘူးဗမာဆရာလည်းရှင်းပြောလို့ကျင်လို့နှိတ်တာတို့နေတာတို့နောက်ဟိုစုပ်နဲ့ပေါက်တာတို့ဒါတွေအကြောင်းရင်းကိုမသိဘဲနဲ့ပဲနေရာမှာပါဖြစ်တယ်မသိဘဲနဲ့လောက်ကြတာပေါ့လေ
ဟုတ်ကဲ့ဆရာအဲ့ဒီခါကျတော့ပို့ဆိုးသွားနိုင်တဲ့အနေအထားရှိတာပါဆရာနော
်ညတော့ဆိုးသွားတော့တဲ့အနေမရှိပေမဲ့သူကလောကကြီးကိုကတ်သွားတယ်ခင်ဗျာလောကကိုလှုပ်လို့မရဘူးကတ်သွားတဲ့ချိန်မျိုးရောက်တယ်ဒါကတော့ဆိုးဆုံးချိန်တွေပေါ့လေ
ဟုတ်ကဲ့ဆရာအဲ့
တော့ဘေးကရှိတယ်ခြေပြက်ကလည်းဒီလှုပ်လို့ရလို့မရတာကတော့ဟိုအနေချင်းပေါ့အဲ့လိုဆရာရှိတယ်ဒါပေမဲ့ဒီရက်ချင်းနေတော့ဒီလိုနဲ့သူကခိုင်းလာတယ်ခင်ဗျာ။နာလာနေပြီ။ဟု
တ်ကဲ့
။ဒီတရုတ်ဆရာတို့ပမာဆရာတို့နဲ့တွေ့သွားရင်နေတာတို့နေတာတို့လက်ချင်ကလုတ်ခိုင်းတာတို့အင်္ဂလိပ်ဆရာတွေပင်လည်းလက်ချင်ကလုတ်ခိုင်းတဲ့ဆရာဝန်တွေရှိပါတယ်။အဲဒါကိုဒီပြေစွာသွားပြီးတော့လုတ်ခိုင်းတဲ့အခါကျတော့ပိုဆိုးသွားတယ်ခင်ဗျာ။ပိုကတ်သွားတယ်
။ဆရာအဲ့တော့ဒီယောဂဖြစ်လာခဲ့ပြီပေါ့ဆရာနော်။ဒါယောဂကိုစောစောစီစီသိဖို့နဲ့ဟိုဘလို့ဆိုးမသွားအောင်ကာကွယ်ကုသတဲ့နဲ့ဆိုတော
့သူ့ရဲ့လက္ခဏာတွေနဲ့လက်နဲ့ပြောရမှာနော်။ဒါပါလို့ဆိုနံပါတ်၁ရှင်နဲ့ပိတ်မယ်ခင်ဗျာ။နာတာပဲ၊နာကျင်တာပဲ။အဲဒါရှားတယ်။အဲကုသမှုမြလိုက်ဘူးဆိုလို့ရှိရင်တကယ်ကျေးဇူးနဲ့မလုပ်ဘူး၊ရောရာရှာဖွေလည်းမလုပ်ဘူး၊ကုသမှုနဲ့မကြည့်ဘူးဆိုရင်တော့ဟိုရှေ့ရဖြစ်လာမယ်ကြောင်းတရားရဲ့လက်တိုက်ဖြစ်လာတာပေါ့လေ။ဗမာလည်းတော့30ရှိတယ်ခါဒီချက်ကတော့ဗမာရှင်ကတော့သူကနားလာတာနားလာပြီးလှုပ်လို့ဖြည်းဖြည်းဖြည်းလှုပ်ရှားမှုရော့ကြလာတာပေါ့ နမနစ်စင်ကတော့ပိန်းပြောက်သွားပြီခင်ဗျာနာရာကျင်တာပြောက်သွားပြီအဲ့မှာသူကပိုးပြီးစစ်ဖြစ်လာတယ်နော်လက်ကိုပေါ်မြောက်လို့မရဘူးရှေ့ကိုလွှဲလို့မရဘူးနောက်ကိုလွှဲလို့မရဘူးလက်ကိုလှည့်လို့မရဘူးဒါနမောင်းရဲမှာဖြစ်နေတဲ့ပြဿနာတွေပခုံးမှာဖြစ်နေတဲ့ပြဿနာတွေပေါ့အဲ့တော့နောက်ဆုံးရှေ့ကတော့သူကပြန်ပြီး recover ဖြစ်တော့ပေါ့လေသူကသူလဲ spontaneous recover ရတာပဲသူကသူလိုတော့ပြန်ပြီးကောင်းသွားတာလည်းရှိအဲ့ဒါအချိန်ယူရခဲ့တခါရရတစ်နှစ်တစ်နှစ်ခွဲလောက်ကြာပါလေအဲကုသမှုနဲ့ယောဂအကြောင်းနဲ့နားလေဒီတက်ကျွမ်းတဲ့ဆရာဝန်နဲ့တွေ့လို့ရှိရင်တော့ကုသမှုရဂျင်းနဲ့မှန်မယ်ပေါ့လေနော်အဲ့ဒါဆိုလို့ရှိရင်တော့မများတော့ကာပါဖြစ်ပါလေ
ဟုတ်ကဲ့ဆရာကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းစီစဉ်တင်ဆက်ထားတဲ့ကျမရဲ့ကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်။အခုဆက်လက်ပြီးတော့နေဆက်သတင်းတောက်တွေစုစည်းတင်ပြထားတဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ကြရမှာဖြစ်ပါတယ်ခင်ဗျာ
။အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါတယ်။မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအမိပါ BNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလောမှာနားဆင်ရမှာတွေကတော့အစိုးရတက်မလို့ထိုးစစ်ကြောင်းရှမ်းပြည်နယ်တောင်ပိုင်းကျေးပြည်နယ်မိုင်းရှုဒေသခံ3000ကျော်ဟာစစ်ဘေးတိမ်းရှောင်နေကြရပါတယ်ကချင်ပြည်နယ်မြစ်ကျနားမြို့မနောအားစားကွင်းမှာပြည်ခိုင်ပြိုးပါတီကနေမဲဆွယ်စည်းရုံးနေတယ်ဆိုတာနဲ့မိုးကြီးမြေပြိုမှုကြောင့်ကယားပြည်နယ်ဖားကောင်းမြို့နယ်မော်ချီဒေသတပ်ထုတွင်ပြိုကျမှုမှာလူဦးရေအများပြားထိခိုက်ဒေဆုံးပြီးဒုက္ခရောက်နေတဲ့အခြေအနေအကြောင်းတွေကိုကြားကြရမှာပါရှင
်။ဒီမှာကနူးပန်ပါသတင်းတွေကိုစိုင်းမင်းနဲ့အတူတင်ဆက်သွားမှာပါရှမ်းပြည်တောင်ပိုင်းကျေးတီမြို့နယ်နဲ့မိုင်းရှုမြို့နယ်အတွင်းမှာအစိုးရတပ်မတော်ကနေမြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA ကိုထိုးစစ်ဆင်တိုက်ခိုက်လို့စစ်ဘေးစစ်တမ်းတင်ဒေသခံ3000ကျော်ကနေရက်ကနေစွန့်ခွာထွက်ပြေးနေပါတယ်။လက်ရှိအချိန်မှာတော့မိုင်းရှုမြို့နယ်ဟိုက်ပါဖုန်ကြီးကျောင်းမှာ1300ကျော်ဝမ်ဆောက်ဖုန်ကြီးကျောင်းမှာ1000ကျော်မိုင်းနောင်မြို့နယ်မှာ200ခန့်တန်ရန်မြို့နယ်မှာ300ကျော်နဲ့ဝမ်ဟိုင်းဌာနချုပ်မှာ800ကျော်ထွက်ပြေးခိုလုံနေရပြီးသူတို့တွေရဲ့စားဝတ်နေရေးကျန်းမာရေးပြည်စုမှုတွေအထူးလိုအပ်နေတယ်လို့ကုညီရေးမှာပါဝင်တဲ့လူငယ်စိုင်းစွန်ကပြောပါတယ်။အစိုးရပိုင်သတင်းဌာနတွေကတော့အောက်တိုဘာလ6ရက်နေ့ကနေ18ရက်အထိရှမ်းပြည်တပ်မတော်နဲ့အစိုးရတပ်မတော်တို့တိုက်ပွဲပေါင်း38ကြိမ်ဖြစ်ပွားတယ်လို့ထုတ်ပြန်ထားပါတယ်။
လက်ရှိကချင်ပြည်နယ်ဝင်ကြီးချုပ်ဦးလက်ကျန်ငမ်ဆိုင်နဲ့လက်ရှိပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးတိန်ဆော်တို့ဦးဆောင်တဲ့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကပါတီကိုယ်စားလှယ်လောင်း20ကျော်ဟာကချင်ပြည်နယ်မြစ်ကြီးနားမြို့စီတာပူရက်ကွက်မှာရှိတဲ့မနောအားကစားကွင်းမှာမဲဆွယ်စည်းရုံးမှုဟောပြောပွဲတရက်ကျင်းပခဲ့ကြပါတယ်။အောက်တိုဘာ20ရက်နေ့ကစည်းရုံးရေးခီးစဉ်မှာပြည်ခိုင်ဖြိုးပါတီဟာထာဝရငင်းချမ်းရဲ့အတွက်လှုပ်ဆောင်နေတဲ့ပါတီဖြစ်ပြီးဖက်ဒရယ်ပြည်ထောင်စုကြီးကိုတည်ထောင်ဖို့လေးလေးနက်နက်ဆုံးဖြတ်ထားတယ်လို့ဦးတိန်စော်ကပြောပါတယ်။တပြင်ပြည်ခိုင်ဖြိုးပါတီကိုဆက်လက်ထောက်ခံရင်ငင်းချမ်းရဲ့ကိုအမြန်ဆုံးလှုပ်ဆောင်သွားမှာဖြစ်ပြီးစစ်ပြေးဒုက္ခတွေတွေကိုနေရရင်ကိုပြန်ပို့ဖို့လှုပ်ဆောင်သွားမှာဖြစ်တယ်လို့လည်းဦးလက်ကျန်ငမ်ဆိုင်ကမဲဆွယ်စည်းရုံးရေးဟောပြောပွဲမှာပြောဆိုသွားပါတယ်။
ရခိုင်အမျိုးသားပါတီ ANP ကိုထောက်ခံတဲ့လူထုချစ်တက်ပွဲတစ်ခုကိုရခိုင်ပြည်နယ်တောင်ကုန်းမြို့မှာပြုလုပ်ခဲ့ကြပါတယ်။အောက်တိုဘာလ19ရက်နေ့ကပြုလုပ်ခဲ့တဲ့အဲ့ဒီချစ်တက်ပွဲကိုရခိုင်အမျိုးသားတွေအနေနဲ့ကိုယ်အမျိုးသားအကျိုးစီးပွားကိုစောင့်ရှောက်နိုင်ဖို့အားလုံးစည်းရုံးဝိုင်းဝန်းပါဝင်ဆောင်ရွက်ကြဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ပြုလုပ်တာဖြစ်တယ်လို့ရခိုင်အမျိုးသားပါတီကအမျိုးသားလွတ်တော်ကိုစလဲလောင်ဦးတင်ညိုကပြောပါတယ်။ရခိုင်အမျိုးသားပါတီကိုထောက်ခံချစ်တက်လှည့်လည်မှုမှာကြေးရွာအုပ်စုပေါင်း54စုကကြေးရွာသားတွေစုစုပေါင်း1000နီးပါးခန့်ကားတွေဆိုင်ကယ်တွေနဲ့မြို့တစ်ပတ်လှည့်လည်ချစ်တက်ခဲ့ကြတယ်လို့တောင်ကုန်းမြို့ခံတွေကပြောပါတယ်
။ KNU ခေါကီမြို့တားစီယုံနဲ့မြန်မာဆွေရတို့ကြား NC အပိခတ်ရေးလက်မှတ်ရေးထိုးပြီးတဲ့နောက်ငှက်ဖျားယောဂါပပျောက်နိုင်ဖို့အတွက်နေမြင့်အနံ့ပြလှုပ်ရှားမှုကုတခွင့်ရလာတော့မှဖြစ်တယ်လို့ KNU လက်အောက်ခံဌာနတစ်ခုဖြစ်တဲ့KDHW ကောသူးလေကျမ်းမာရေးဌာနနဲ့လူမှုကယ်ဆယ်ရေးဌာနမှအကြီးအကျယ်အကြံပေးဒေါက်တာမာတာကပြောပါတယ်လာမယ့်2030ခုနှစ်မှာမြန်မာနိုင်ငံတဝန်းလုံးငှက်ဖျားယောဂါပပျောက်နိုင်ဖို့အတွက် ကော်တူးလေကြားမှာရေးဌာနအနေနဲ့ပါဝင်သွားနိုင်ဖို့ဒီချိန်မှာကြိုးစားနေတာဖြစ်တယ်လို့ဒေါက်တာမာတာကပြောပါတယ်။လက်ရှိကရင်ပြည်နယ်မှာငှက်ဖျားယောဂတိုက်ဖျက်ဖို့ INGO ဖွဲ့ဆယ်ဖွဲ့ရှိပြီးအဲ့ဒီအဖွဲ့နဲ့အစိုးရငှက်ဖျားတိုက်ဖျက်ရေးဌာနတို့ချိတ်ဆက်မှုရှိတယ်လို့ကော်တူးလေကြားမှာရေးဌာနနဲ့လည်းငှက်ဖျားတိုက်ဖျက်တဲ့အပိုင်းမှာစတင်ပူးပေါင်းမှုတွေရှိနေပြီလို့ကရင်ပြည်နယ်ငှက်ဖျားယောဂတိုက်ဖျက်ရေးအဖွဲ့တာဝန်ခံဒေါက်တာတီဟာမင်းဆိုးကပြောပါတယ်။
ဒါမဲ့ရွေးကောက်ပွဲမှာလွတ်တော်ကိုယ်စားလှယ်အဖြစ်အရွေးခံရရင်လွတ်တော်ရဲကနေမွန်လူထုတွေမလိုလားတဲ့အန်ဒင်းကြောင့်မီသွေးစက်ယုံစီမံကိန်းကိစ္စကိုပထမဦးစားပေးလုပ်ငန်းအဖြစ်လှုပ်ဆောင်သွားမယ်လို့မွန်အမျိုးသားပါတီကပြည်내လွတ်တော်ကိုယ်စားလှယ်လောင်းဒေါက်တာမင်းဆိုးလင်းကပြောပါတယ်သူအနေနဲ့တတ်နိုင်တဲ့ပုံစံနဲ့ဒေသခံလူထုတွေရဲ့အားနဲ့ပူးပေါင်းပြီးတော့မွန်ပြည်နယ်အန်ဒင်းကြောင့်မီသွေးစက်ယုံစီမံကိန်းကိုကန့်ကွက်သွားမယ်လို့လည်းပြောပါတယ်ဒေါက်တာမင်းဆိုးလင်းဟာ1990ရွေးကောက်ပွဲတုန်းကအနိုင်ရရှိထားခဲ့ဘူးတဲ့လွှတ်တော်ကိုယ်စားလှယ်တဦးဖြစ်ပြီးနိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်ရွေးကောက်ပွဲမှာတော့ရင်းမြုံနယ်ပြည်နယ်မဲဆန္ဒနယ်အမှတ်၁မှာမွန်အမျိုးသားပါတီကိုယ်စားလှယ်လောင်းအဖြစ်နဲ့ဝင်ရောက်ရှင်ပြိုင်မှာဖြစ်ပါတယ်
ချင်းပြည်နယ်ဒီတိမ်မြို့မှာဖွင့်ထားတဲ့ချင်းမျိုးသားတပ်ဦးစီအန်အဗျာဆက်ဆံရေးယုံကိုအောက်တိုဘာလ19ရက်နေ့ည17နာရီလောက်မှာပုံဖောက်ခွဲခံရပြီးပောက်ကွဲမှုဖြစ်ပွားခဲ့ပါတယ်။ဒီပောက်ကွဲမှုမှာတစုံတရာထိခိုက်မှုမရှိဘူးလူတဦးတယောက်မှထိခိုက်သေးဆုံးမှုလည်းမရှိဘူးလို့ဒီတိမ်မြို့ CNF ဆက်ဆံရေးယုံမှတာဝန်ရှိသူကိုမန်နိုးကပြောပါတယ်။CNF ဟာတနင်္ဂနွေလုံးစင်ရပစ်ခတ်ရက်ဆေးရသဘောတူညီချက် NCA လက်မှတ်ရေးထိုးလိုက်တဲ့ကိစ္စနဲ့ပတ်သက်ပြီးလူထုထံရှင်းလင်းတင်ပြခြင်းအစီအစဉ်ကိုချင်းပြည်နယ်မှာပြုလုပ်မဲ့အစီအစဉ်ကိုကန့်ကွက်တဲ့လူတစုကနေအခုလိုဖောက်ခွဲမှုကိုလှုံ့ဆော်တာဖြစ်နိုင်တယ်လို့ကိုမန်နိုးကပြောပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါကယားပြည်နယ်ဖားဆောင်မြို့နယ်မော်ကြီးဒေသမှာရှိတဲ့တတ္ထုတူးဖော်တဲ့နေရာတွေမှာအောက်တိုဘာလဒုတိယအပတ်မှာမိုးကြီးမြေပြိုမှုဖြစ်ခဲ့တဲ့အတွက်လူဦးရေအများအပြားထိခိုက်သေးဆုံးပြီးလူဦးရေ600ကျော်ဟာဒုက္ခသည်တွေအဖြစ်နဲ့စာသင်ကျောင်းနဲ့ဘုန်းကြီးကျောင်းတွေမှာခိုလုံနေရဆဲဖြစ်ပါတယ်။ဒီကျောင်းကိုတော့အမကြီးကနေစူးစီးထားပြီးတော့နိုင်ကုန်းအိမ်ကနေခုလိုတင်ဆက်ထားပါတယ်ရှင်။
အောက်တိုဘာလဒုတိယပတ်ကကယားပြည်နယ်မော်ချီတပ်တုသွင်းပြိုကျမှုမှာလူသေဆုံးမှုအရေအတွက်တိတိကျကျမသိရှိရဘူးလို့ကရင်နီပြည်လူငယ်များသမဂ္ဂရဲ့ဗဟိုကော်မတီဝင်ဦးကျော်ထင်းအောင်ကအခုလိုပြောပါတယ
်ရှစ်ပြောင်းလုပ်သားတွေကဘလောက်သေဆုံးပြီးတော့မှဘလောက်ကြောက်ဆုံးနေတယ်ဆိုတာကဒါရက်ဖက်ဖွဲ့စည်းတွေအနေနဲ့သိရှိမှုလုံးဝမရှိပါဘူးခင်ဗျာအလုံးကတော့အလောင်းတူပေါ်ရရှိမှုကတော့28ဦးနဲ့တင်ကိုရက်တက်နေပြီ
အခုလိုမြေပြိုကျမှုကြောင့်အိုးအိမ်ပျက်စီးဆုံးရှုံးမှုတွေဟာတိမ်းထောင်ချီရှိနေတယ်လို့ဦးကျော်ထင်းအောင်ကပြောပါတယ်မော်ချီဒေတာကဒေတာခံတယောက်ကတော့မြေပြိုရတဲ့အကြောင်းရင်းဟာမိုးရွာသွန်းမှုများပြားတဲ့အတွက်ကြောင့်လို့လည်းပြောပါတယ်
။မိုးရွာကတလာရနေစားတာဆိုတော့၃နိုင်ရှိတယ်နော်အဲ့ဒါလည်းတော့မြေပြိုတာပေါ့။အဲ့ဒါလည်းဆိုတော့အခုချိန်ကြည့်တော့မိုးကထပ်ထပ်ဖောက်ကြခါကြတော့အခုဒီကြတဲ့ခေါင်းတွေကလက်ကောင်တွေရနေတယ်နော်။အဲ့ဒါကလည်းနေရတာများနေကြလာတော့ကြောက်တယ်မိုးကြည့်လို့ရတယ်အဲ့ဒါကဒီကြီးကတည်းကချောင်းနေတယ်အဲ့လိုဆို
မော်ကြီးခဲတပ်သူသူ့ဖော်ရေးမှာစိတ်ရန်ရွားတဲ့တုံ့ပြုပြီးအလွန်ကျွံသူ့ဖော်မှုနေစနစ်တကျသူ့ဖော်မှုမရှိသလိုတဘာဝပတ်ဝန်းကျင်နေသားတွေမြေနေသားတွေပြောင်းလဲပြီးအခုလိုဆိုးရွားစွာထိခိုက်နစ်နာနေရတယ်လို့လည်းဂရင်းနေပြည်လူငယ်များသမဂ္ဂရဲ့ဗဟိုကော်မတီဝင်ဦးကျော်ထင်အောင်ကအခုလိုဆက်ပြောပါတယ
်စိတ်ရန်ရွားကြီးပြီးတဲ့သူ့ဖော်မှုတွေလုံးဖွဲ့တွေကိုခွဲဝေပေးရကနေပြီးတော့မှမိုင်းခွဲသူ့ဖော်မှုတွေလွန်တဲ့သူ့ဖော်မှုတွေကိုအဲ့ဒီတောင်ရဲ့ဘေးပတ်လည်မှာလုတ်ကန်ဆောင်ရွက်မှုတွေရှိလာပါတယ်အဲ့ဒီအတွက်ကြောင့်မို့လို့ဒီအခုလိုမိုးရွာပြီးတော့အပေါ်မီပြူတဲ့အချိန်မှာအောက်မှာရှိနေတဲ့ဒီလုပ်ငန်းလမ်းကြောင်းတွင်းတွေကလည်းခဲတွေထုတ်ပေါ်သွားပြီးရင်ဒီလိုင်ကောင်းပေါက်တိုင်းပဲရှိနေတာဖြစ်တဲ့အတွက်ဆက်စစ်မြေကျုံမှုဖြစ်နေတယ်ဆိုပြီးတော့မှကိုဒါဒေသခံတွေရဲ့တုံ့တက်ပြောဆိုမှုတွေကိုကျွန်တော်တို့ရရှိပါတယ်ခင်ဗျာ
ကယားပြည်နယ်ဖားဆောင်မြို့နယ်မော်ချီဒေသကခဲတပ်တုတွင်းသူ့ဖော်တဲ့လုပ်ငန်းတွေမှာဒေသခံမဟုတ်တဲ့ရွှေပြောင်လုံသမားတပေါင်းကျော်ရှိပြီးအခုခါမှာအလုံသမားထောင်ချီနေရပြန်သွားကြပြီမဲ့လေဒေသခံ600ကျော်ကတော့ရာယီဒုက္ခတဲ့စခန်းဖြစ်တဲ့လူခါလူအပေါ်ရွာဖုံးတော်ကြီးချောင်းအလကကျောင်းနဲ့အောက်ရွာအာသကကျောင်းတွေမှာခိုလုံနေရဆဲလဲဖြစ်ပါတယ
်ဆက်ပြီးတော့ရှမ်းပြည်နယ်တောင်ကြီးမြို့မှာရှမ်းတန်တော်စင်သတင်းဌာနကနေဦးစီးပြီးပထမဆုံးအကြိမ်အနေနဲ့2015ရွေးကောက်ပွဲနဲ့လုံခြုံရေးဆိုင်ရာစကားစစ်ထိုးပွဲဒီဘိတ်အစီအစဉ်ကိုကျင်းပပြုလုပ်ခဲ့ပါတယ်တိုက်ပွဲတွေဖြစ်နေတဲ့ရှမ်းပြည်နယ်အတွင်းလုံခြုံမှုစကားစစ်ထိုးပွဲအခြေအနေကိုတော့ဆိုင်းမွန်းကနေအခုလိုစူးစီးတင်ဆက်ထားပါတယ်ရှင်
တနင်္ဂနွေပြစ်ခတ်တက်ခိုင်မှုရက်ဆယ်ရက်စာချုပ်တဘောတူလက်မှတ်ရေးထိုးလိုက်ပြီးမှရှမ်းပြည်အတွင်းလုံခြုံရေးအတွက်စိုးရိမ်နေစေလို့ဂျာကောင်းပါတီလူတော်ကိုယ်စားလှယ်လောင်နာမြဦးကပြောပါတယ်
။ကျမတို့လူတော်ကိုယ်စားလှယ်လောင်အနေနဲ့ရောပါတီအနေနဲ့ရောနေမြေတနေညို့သွားပြီဟဲ့ဆိုလို့ရှိရင်ကျမတို့ကရှိသမျှအဖွဲ့ပေါင်းစုံလက်နက်ကင်အားလုံးနဲ့ကိုရီးယားထိတွေ့ရမှာပဲ။ထိတွေ့တဲ့နေရာမှာကဲ RCS နဲ့တော့တို့ကင်းလွတ်ခွင့်ပေးမယ်စက္ကန့်တစ်နဲ့ဟုတ်ပြီနော်။အဲဆို SSPB အနေနဲ့ကောကျမတို့ထိတွေ့ရင်အဲ့ဒီကင်းလွတ်ခွင့်ရမလားမရလား။အဲဆိုဒါလေးကမေးဖို့ထုတ်เสียဖြစ်လာပြီ
။လက်ရှိစစ်ပေးတန်တဲ့မန်းရှူတေတာခန်နန်းနုံမကအစိုးရတပ်မတော်ကနေဆင်နွှဲနေတဲ့တိုက်ပွဲတွေကြောင့်2015ရွေးကောက်ပွဲကမမျက်မတအခြေအနေဖြစ်သွားမှာကိုစိုးရိမ်တယ်လို့ဆိုပါတယ
်ဒီတုံးရရအတွင်းပဲစစ်ပြေတော့ခတ်တယ်ဒီလိုညာကြီးပိုက်ပိုက်လာမှာလေမန်းရှူမျိုးတွေမှာညာကြီးရောက်လာအဲ့ဒီအခြေအနေကိုကျွန်တော်တို့ဒီ2015ရွေးကောက်ပွဲကမြို့ကြီးတွေမှာတော့ကျွန်တော်ပြောလို့ပေါ့နော်နယ်တွေမှာတရားမျှတတဲ့ရွေးကောက်ပွဲများဖြစ်လာနိုင်ပါတော့မလား
ရှမ်းပြည်နယ်တောင်ကြီးခရိုင်တူရဲမှုကြီးဆိုင်ဆောင်ဝန်ကတော့ရှမ်းပြည်နယ်မြောက်ပိုင်းတောင်ပိုင်းအရှေ့ပိုင်းအတွက်လုံခြုံမှုအပြည့်အဝပေးနိုင်ဖို့ပြင်ဆင်ထားတယ်လို့ဆိုပါတယ
်ကျွန်တော်တို့မြန်မာနိုင်ငံတက်ပါလာဆက်ပြည်နယ်တောင်ပိုင်းရှမ်းပြည်နယ်မြောက်ပိုင်းရှမ်းပြည်နယ်အရှေ့ပိုင်းတမတ်တဲ့ခြေရှိတယ်နော်အဲဒီမှာလည်းကျွန်တော်ဆက်လာပါဘူးဒီကောက်ပွဲကိုတိုင်ရဲ့လက်ချက်လို့ပါ
တောင်ကြီးခရိုင် RCSSSC ကိုစလဲညွန်ကြားရင်မူပုံမူဆိုင်ဦးကတော့ရွေးကောက်ပွဲလုံခြုံမှုရှိဖို့အစိုးရတပ်မတော်ကနေထိုးစစ်အပေါ်အခရာကျတယ်လို့ပြောပါတယ
်ဒီစီယုံရင်းစင်းနေတဲ့ကာလတွေမှာရောမင်းထဲမဲ့ဒီရပိုင်းဟွာဒီမှာရောတပ်မတော်ကစီရင်လို့ရှာမှုတွေမလုပ်ဖို့ပေါ့အဓိကကျမှာတလို့ဒီမှာ
2015ရွေးကောက်ပွဲထူးဆင်ဆင်အနေနဲ့တိုင်းရင်းသားဒေသတွေမှာတိပိတ်ယဉ်ကျေးမှုထွန်းကားဖို့အတွက် USAID ထောက်ပံ့မှုနဲ့ PNI နိုင်ငံတကာမြန်မာတည်င်းအဖွဲ့ဝင်တွေဖြစ်ကြတဲ့ဒေသခံတည်င်းဌာနတို့ပူးပေါင်းလုပ်တဲ့အစီအစဉ်လည်းဖြစ်ပါတယ
်။အခုဆက်ပြီးတည်င်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်။
အစိုးရတပ်မတော်ကနေမြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA ကိုထိုးစစ်ဆင်တိုက်ခိုက်နေမှုကြောင့်ရှမ်းပြည်နယ်တောင်ပိုင်းကျေးသီးနယ်မန်းရှုဒေသခံ3000ကျော်ဟာနေရက်ကနေစွန့်ခွာထွက်ပြေးတိမ်းရှောင်နေရပါတယ်
။တရရှိတွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီလာ
။အခုဆက်လက်ပြီးတော့စနေနေ့မှာနားဆင်ရမယ့်အစီအစဉ်မှာဘာတွေကြိုပြီးသိနိုင်မလဲဆိုတာနဲ့ပတ်သက်ပြီးမိတ်ဆက်ပြီးကျင်ပါတယ်ခင်ဗျာ
ဘရရှင်းနေခင်ဗျာလာမယ့်နိုဝင်ဘာရွေးကောက်ပွဲလွတ်လပ်ပြီးတော့တရားမျှတဖို့ဆိုလို့ရှိရင်တမာတမတ်ရှိရှိနဲ့ဂျားနေရက်တည်ရမယ့်အဖွဲ့အစည်းတွေကလည်းတမာတမတ်ရှိဖို့ဟာအရေးကြီးပါတယ်ယူကောက်ပွဲကိုကမကထလုပ်ပြီးမဲ့ယူကောက်ပွဲကော်မရှင်လို့ဖွဲ့စည်းနောက်နိုင်ငံကာကွယ်ရေးအတွက်လက်နက်ကင်ဖွဲ့ဖြစ်တဲ့တပ်မတော်လို့ဖွဲ့စည်းရအနေနဲ့လာမယ့်ဒီယူကောက်ပွဲမှာတမာတမတ်ကြကြနဲ့ရက်တီနိုင်မယ်လို့ယူဆပါသလားဒီဖွဲ့စည်းနှစ်ခုရဲ့ယူကောက်ပွဲပေါ်လက်ရှိရက်တီချက်နဲ့သူတို့ပေါ်မှာအကဲဖြတ်ချက်တွေကိုလာမယ့်စနေညပိုင်းဒိုင်းလီလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်ပါဝင်ဆွေးနွေးမိမြလူတွေတော်ရှင်တွေ VUE မြန်မာပိုင်းကိုမိမိတို့ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားနိုင်ပါတယ်တဲ့လီလိုက်အစီအစဉ်ဒီလွှင့်ထုတ်တဲ့ချိန်မှာတရက်ခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုဆွေးနွေးလိုတာတွေကိုအတန်ဖိုင်နဲ့ဖြစ်စီစာနဲ့ဖြစ်စီ VOE ကိုကြိုတင်ပေးပို့ထားလို့လည်းရပါတယ် VOE မြန်မာဝိုင်းရဲ့ဖုန်းနံပါတ်က2323825554ဖြစ်ပါတယ်အီးမေးလ်လိပ်စာကတော့ bamis@voenews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးမေးမြန်းရမယ့်တော်ရရှင်တွေကိုကြိုဆိုပါတယ်ခင
VOA ရဲ့တောက်ကြံနေမနက်ခင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ် VOA မြန်မာကိုင်းကမြန်မာပိုင်းကနေရွေးကောက်ပွဲအထူးစီစဉ်တွေကိုညနေဘက်6နာရီကနေ9နာရီအထိနာယူဝတ်တိုးချွဲထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အာဘော်ကိုတင်ပြပါတော့မယ်ခင်ဗျာ
နိုင်ငံတကာအနုမြေစွမ်းအင် Agency IAEA ရဲ့ Nuclear အန္တရာယ်ခင်းရဲ့အခြေခံအချက်တွေနဲ့နောက်ဆက်တွဲလုံထုံလုံနီးနဲ့ကျင့်ဝတ်တွေဆိုင်ရာအလုပ်ရုံဆွေးနွေးပွဲကိုလာအိုစ်နိုင်ငံဗီယင်ဂျန်မြို့တော်မှာ American တန်ယုံဒုတိယအကြီးအကဲ Michael Klein ကအောက်တိုဘာလမှာပဲဖွင့်လှစ်ပေးခဲ့ပါတယ်။ဒီအလုပ်ရုံဆွေးနွေးပွဲကို American စွန့်ရင်ဌာနကတဆင့် American အစိုးရရဲ့ပံ့ပိုးမှုနဲ့နိုင်ငံတကာအဖွဲ့အစည်းများဌာနလာအိုစ်ဒီမိုကရက်တစ်သမ္မတနိုင်ငံနိုင်ငံခြားရေးဝန်ကြီးဌာနတွေကတွဲဖက်ပြီးကျင်းပပေးတာပါ။ဒီလောက်ရင်ဆွေးနွေးပွဲအတွင်းနိုင်ငံခြားရေးဝန်ကြီးဌာနတွေသိပ္ပံနဲ့ဤပညာဝန်ကြီးဌာနနဲ့တခြားတာဝန်ရှိတဲ့အစိုးရအဖွဲ့အစည်းတွေအပြင်လာအိုစ်အမျိုးသားတက္ကသိုလ်တွေကတက်ရောက်လာသူပေါင်း30ကမ နျူကလ িয়ার လုံခြုံစိတ်ချအမှုနဲ့ပတ်သက်ပြီးလေ့လာကြတာဖြစ်ပါတယ်။ American Science ဌာနအာဂွန်အမျိုးသားဓာတ်ခွဲခန်း Pacific အနောက်မြောက်ပိုင်းအမျိုးသားဓာတ်ခွဲခန်း Lawrence Livermore အမျိုးသားဓာတ်ခွဲခန်းနဲ့ IAEA နိုင်ငံတကာအနုမြူစွန့်ရင် Agency အပါအဝင်အဖွဲ့အစည်းအများအပြားကကြွမ်းကျင်သူတွေကဟောပြောခဲ့တယ်လို့နျူကလ িয়ার အန္တရာယ်ကင်းရေးဆိုင်ရာနိုင်ငံတကာစီမံတွေကိုတက်ရောက်လာသူတွေနဲ့မိတ်ဆက်ပေးတဲ့အနေနဲ့ကိုယ်တိုင်ပါဝင်လေ့ကျင့်မှုတွေကိုပါလှုပ်ဆောင်ကြတာဖြစ်ပါတယ်။အခုပြုလုပ်တဲ့ဆွေးနွေးပွဲဟာနျူကလ িয়ার ဆိုင်ရာလုံခြုံစိတ်ချရာရေးအတွက်သတ်မှတ်ထားတဲ့လက်ရှိသဘောတူညီချက်တွေရဲ့နောက်ဆက်တွဲအဖြစ်နဲ့ဖြည့်ဆွက်လိုက်တဲ့လုံထုံလုံနည်းနဲ့ကျင့်ဝတ်တွေဆိုင်ရာအကောင့်ထည့်ဖော်ဖို့အတွက်ပါပြုလုပ်ခဲ့တာဖြစ်ပါတယ်။2014နိုဝင်ဘာလထဲမှာ Laos Democratic သမ္မတနိုင်ငံကနောက်ဆက်တွဲလုံထုံလုံနည်းနဲ့ကျင့်ဝတ်တွေအတွက်သဘောတူညီချက်ကိုလက်မှတ်ရေးထိုးခဲ့တာဟာနျူကလ িয়ার မပြန့်ပွားရေးလှုပ်ဆောင်ဖို့အတွက်တန်ဋိဌာန်ချထားတယ်ဆိုတာကိုရှင်းရှင်းလင်းလင်းပြသလိုက်တာမို့ကြိုးစိုးဂုဏ်ပြုကြောင်းအမေရိကန်တန်ယုံဒုတိယအကြီးအကဲမိုက်ခယ်ကလိုင်းကသူ့ရဲ့အဖွင့်မင်ကွန်းမှာထည့်သွင်းပြောကြားခဲ့ပါတယ်။နျူကလ িয়ার မပြန့်ပွားရေးဒါမှမဟုတ်နျူကလ িয়ার မတော်တဆဖြစ်မှုတွေကိုကာကွယ်ဖို့အတွက်လိုအပ်တဲ့အခြေခံအဆောက်အုံတွေနဲ့အန္တရာယ်ကင်းရေးတွေကိုနိုင်ငံတွေကနေလှုပ်ဆောင်သွားရေးအတွက်လည်းဒီလုံယုံဆွေးနွေးပွဲကနေအထောက်ကူဖြစ်စေပါတယ်။ Laos နိုင်ငံကလူလူအာရှပစိဖိတ်ဒေသလူလူနဲ့ကမ္ဘာတဝန်းအကျိုးရှိစေဖို့အတွက်နျူကလ িয়ার စွမ်းအင်ကိုအန္တရာယ်ကင်းကင်းသုံးဆွဲနိုင်အောင်မိတ်ဆွေ Laos နိုင်ငံနဲ့လက်တွဲပြီးလှုပ်ဆောင်ရတာအတွက် American ပြည်ထောင်စုကဂုဏ်ယူကြောင်းလည်းပြောကြားခဲ့ပါတယ
်။ Megan အစိုးရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ။
ခုကြံနေတဲ့အချိန်အတွင်းမှာသတင်းအချင်းချုပ်ကိုမတ်နန္ဒာချမ်းကကြီးညာပေးပါမယ်ခင်ဗျာ
။အနေနဲ့များလာတဲ့ကဘာကြီးကိုဥဆောင်ရမှာအမေရိကန်ပြည်ထောင်စုအနေနဲ့တန်တမန်ရေးကြိုးပမ်းမှုတွေကိုသက်စွန်ဆန်ပြဆက်လက်ကြိုးပမ်းသွားရမှာဖြစ်တဲ့အကြောင်းအမေရိကန်နိုင်ငံသားဝန်ကြီးဟောင်းဟီလရီကလင်တန်ကပြောကြားလိုက်ပါတယ်။2012ခုနှစ်ကလီဗျားနိုင်ငံဘန်ဂါစီမြို့မှာအသေးပြောက်တွေကြုံခဲ့ရတဲ့အမေရိကန်ကောင်စစ်ဝင်ယုံတိုက်ခိုက်ခံရမှုအတွက် Republican တွေဦးဆောင်တဲ့အောက်လွှတ်တော်ကော်မတီတရက်ကကြားနာစစ်ဆေးရမှာဝန်ကြီးဟောင်းကပြောကြားသွားခဲ့တာဖြစ်ပါတယ်။အမေရိကန်ထက်လွှတ်တော်လူများစုကောင်ဆောင် Mitch McConnell ကမြန်မာနိုင်ငံရွေးကောက်ပွဲပေါ်သူ့ရဲ့အမြင်ကိုမကြသေးခင်နိုင်ပိုင်းအတွင်းကပဲအမေရိကန်ပြည်ထောင်စုအထက်လွှတ်တော်မှာပြောကြားသွားခဲ့ပါတယ်။မြန်မာနိုင်ငံရွေးကောက်ပွဲဟာလွတ်လပ်ပြီးတရားမျှတမှုရှိလိမ့်မယ်ဆိုတဲ့အတက်ဖွဲ့အရေးလက္ခဏာတွေတွေ့နေရတယ်။ဒါပေမဲ့အခက်အခဲဖြစ်လာနိုင်တဲ့အချက်တွေလည်းရှိနေတယ်။ဖွဲ့စည်းပုံပြင်ဆင်ရေးကိုစစ်တပ်ကပြီးတော့တုံးပယ်ချခဲ့တယ်။ဒါဟာဒီမိုကရေစီဖော်ဆောင်ရေးအတွက်တကယ်စိတ်ပိုင်းဖြတ်ထားတာဟုတ်ရလားဆိုတာမေးစရာဖြစ်နေတယ်။မျောလင်းချက်တွေတော့ရှိနေသေးတယ်။ဒီရွေးကောက်ပွဲကဘာတွေပေါ်ထွက်လာမလဲဆိုတာစောင့်ကြည့်နေပါတယ်လို့အမေရိကန်အထက်လွှတ်တော်လူများစုခေါင်းဆောင် Mitch McConnell ကပြောကြားသွားခဲ့ပါတယ်။သမ္မတဘရက်အိုဘားမားဟာပါကစ္စတန်ဝန်ကြီးချုပ်နဝက်ရှရစ်ကိုကြာသပတေးနေ့ကအင်ဂျီရောမှာလက်ခံကြိုဆိုတွေ့ဆုံပြီးတော့နှစ်နိုင်ငံကြားချစ်ချည်ရေးကိုပုံမခိုင်မအောင်လှုပ်ဆောင်ဖို့ထပ်မံကတိပြုလိုက်တယ်လို့အာဖဂန်နစ္စတန်နိုင်ငံတွင်ငြိမ်းချမ်းရေးဂျားဝင်ဆောင်ရွက်ပေးဖို့မျှော်လင့်ကြောင်းပြောဆိုလိုက်ပါတယ်။အိမ်ပြူတော်သမ္မတယုံရဲ့ယုံငန်းကနေထွက်လာတဲ့ခေါင်းဆောင်တို့ကရက်တက်နေတဲ့ငြိမ်းချမ်းရေးဆွေးနွေးဖို့တက်မှတ်တဲ့အချိန်ကာလမကြေညာခဲ့သလိုတခြားထူးထူးခြားခြားလှုပ်ဆောင်နိုင်ခဲ့တဲ့အကြောင်းမပါရှိပါဘူး။သူတို့ဆွေးနွေးကြတဲ့အထက်မှာအဓိကအကြောင်းအရာတွေထဲမှာပါကစ္စတန်နိုင်ငံရဲ့နျူကလ িয়ার လက်နက်ထုတ်လွှတ်မှုပေါ်စိုးရိမ်နေတဲ့ကိစ္စတွေပါဝင်ခဲ့ပါတယ်။အမေရိကန်နဲ့အီရက်ကကတ်တပ်ဖွဲ့ဝင်တွေရဲ့ပူးတွဲကယ်ဆယ်မှုစစ်ဆင်ရေးအတွင်း IS စစ်သွေးကြွတွေကိုမြက်မဲ့အခြေအနေနဲ့ရင်ဆိုင်နေရတဲ့တစားကန်80လောက်လွတ်မြောက်ခဲ့ပေမဲ့အီရက်မြောက်ပိုင်းကတိုက်ပွဲအတွင်းအမေရိကန်စစ်သားတအုပ်အပြင်းထန်ထဏ်ရာရရှိပြီးသေဆုံးသွားတဲ့အတွက်အစွန်းရောက်တွေကိုနှိမ်နင်းနေတဲ့တနစ်နီးပါးကြာစစ်ဆင်ရေးအတွင်းမှာပထမဆုံးအမေရိကန်စစ်သားတအုပ်သေဆုံးခဲ့တာဖြစ်ပါတယ်။အမေရိကန်နဲ့အီရက်ပရှမာကတပ်ဖွဲ့တွေကြောင့်လွတ်မြောက်လာခဲ့တဲ့တစားကန်တွေကိုတော့ IS အချင်းထောင်တစ်ခုမှဖမ်းဆီးထားတာဖြစ်တဲ့အကြောင်းအမေရိကန်စစ်ဌာနချုပ်ပန်နဂွန်အရာရှိတွေကပြောဆိုခဲ့ပါတယ
်။သတင်းအချင်းချုပ်ကိုမတ်နန္နာချန်းကကြေညာပေးခဲ့တာဖြစ်ပါတယ်။ဒီမနက်အစီအစဉ်ထုတ်လွှင့်ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးအင်ဂျင်နီယာကတော့ဂျင်မီကုတ်ဖြစ်ပါတယ်။ကျွန်တော်ကတော့ရဲကောင်ဖြစ်ပါတယ်။ VOE American အတန်မနက်ဖတ်မြန်မာအစီအစဉ်တွေကိုမြန်မာစံနှုန်းချိန်မနက်6:00နာရီကနေ9:00နာရီထိထုတ်လွှင့်ပေးနေတာဖြစ်ပါတယ်။ VOE ကိုနားဆင်အားပေးကြတဲ့တောက်တာရှင်တွေအားလုံးကိုအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
This program has come to you from the Voice of America, Washington.